to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်စက်တင်ဘာလ14ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ33.53နဲ့ VOA ရဲ့ YouTube နဲ့ Facebook စာမျက်နှာကနေပါတရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ဒီရင်ကင်းကြပါစီခင်ဗျာဒီနေ့ညသတင်းတွေထဲမှာမြန်မာနိုင်ငံရဲ့ကုလသမဂ္ဂကိုစားပြုမှုကိုအဆုံးဖြတ်ပေးမဲ့ Credential Comedy ဝင်တွေကိုခံထားမဲ့သတင်းဒေါ်ဆန်းစုကြည်ကပြီးခဲ့တဲ့လတွေတွင်သူ့ကိုပြည်တွင်းပြည်ပကလာပြီးတွေ့ဆုံပြောဆိုတာမျိုးမရှိခဲ့ဘူးလို့ပြောခဲ့တဲ့သတင်းနဲ့မြန်မာနိုင်ငံနဲ့ COVID-19 ရောဂါကြောင့်အလွန်ကြီးတဲ့14နာရီတွင်သေဆုံးသူ80ကျော်ရှိခဲ့တဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်သားနဲ့ကျွန်တော်ကြော်ကြော်သိပြောပြပါမယ်ခင်ဗျာ
။ကောင်းပါပါရှင်။စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့သမ္မတဝန်မြင့်ဒေါက်အောင်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ရင်ဆိုင်နေရတဲ့ဆွဲဆိုချက်တချို့နဲ့ပတ်သက်ပြီးတော့ဘယ်လိုထူခြားမှုရှိပါသလဲ။တ
ရားသူရဆွေးရဲ့ပြင်မတင်ဆိုတဲ့အမိန့်ကိုရှိတင်ပါလေ။အထက်ပြည်နေမှာခြားနေလို့ပြောပါတယ်။ဆက်စားဒီကနေ့ချင်းကြတယ်နောက်တော့သူက
တရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်ကြားအပြင်အဖမ်းအစင်းနဲ့အရဘုလုံးကျုံရေးတွေတိုးလာနေတဲ့ကြားကမြန်မာနိုင်ငံတွင်းကဆန္ဒပြပွဲတွေညှိနှိုင်းဆုံးနဲ့ကျင်းပနေတာတိုင်းဒေသတချို့ကဒေသခံကကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲသတင်းတွေကိုလည်းဒီကနေ့ညပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အင်္ဂါနေ့ညစက္ကပိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲ့ရောက်သတင်းတွေကိုကုကြကြောသိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးကြပါအောင်ရှင်
86ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုဒီကနေ့စတင်ကျင်းပမှာဖြစ်ပြီးအစီအစဉ်တွေထဲမှာ Credential Comedy လို့ခေါ်တဲ့ကုလသမဂ္ဂကိုယ်စားလှယ်စီစစ်လက်ခံရေးကော်မတီမှာပါမဲ့အဖွဲ့ဝင်နိုင်ငံတွေကိုခံထားဖို့လဲပါဝင်ပါတယ်ဒီကော်မတီအနေနဲ့မြန်မာနဲ့တခြားနိုင်ငံတချို့ရဲ့ကုလသမဂ္ဂကိုယ်စားပြုမှုကိုဆွေးနွေးရွေးချယ်ပြီးတော့အထွေထွေညီလာခံကိုတင်ပြမှာဖြစ်ပါတယ်ကော်မတီမှာအဖွဲ့ဝင်9နိုင်ငံပါဝင်ပြီးဥက္ကဋ္ဌအဖြစ်ဆွီဒင်နိုင်ငံကဆောင်ရွက်မှာဖြစ်ပြီးတော့ဘူတန်၊ဘာဟားမားစ်၊ချီလီ၊တရုတ်၊ရုရှား၊ဆီယရာလီယွန်၊တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုတို့ကကော်မတီဝင်နိုင်ငံတွေဖြစ်ပါဝင်ကြမှာပါ။လက်ရှိမှာမြန်မာနိုင်ငံကိုယ်စားပြုသံတမန်ကြီးဖြစ်ဦးကျော်မိုးထွန်းပဲဆက်ရှိနေပြီးစစ်ကောင်စီဘက်ကဝါရှင်တန် DC မှာရှိတဲ့စစ်တမ်းမှုဗိုလ်မှူးကြီးအောင်သူရိန်ကိုကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဖြစ်အတိအမှတ်ပြုဖို့အမည်တင်သွင်းထားပါတယ်။မြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးလက်ရှိထွေထွေညီလာခံအတွင်းမှာအစိုးပြချက်ထွက်လာမှလားဆိုတာကတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီး Credential Comedy ထဲမှာဆွေးနွေးမဲ့အစီအစဉ်ကိုနိုဝင်ဘာလအထိရွှေ့ဆိုင်းထားမယ်လားလားရှိတယ်လို့တန်တမန်တိုင်းဝိုင်းနဲ့လက်ကျွလှူရှားသူအဖွဲ့အစည်းတွေကသတင်းရှင်းချက်တွေကိုကိုးကားပြီး Foreign Policy Magazine ရဲ့မနေ့က online သတင်းဆောင်မတစ်ပုဒ်မှာရေးထားပါတယ်။အမေရိကန်နဲ့ဒီလိုပူးပေါင်းပြီးတော့နောက်ကွယ်မှာဆွေးနွေးညီနိုင်ပြီးဒီသဘောတူညီချက်ကိုရခဲ့တာဖြစ်ပြီးတော့ဥရောပသမဂ္ဂ EU နဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေပြင်ရုရှားနိုင်ငံကပါအလိုသဘောထောက်ခံထားတယ်လို့ Foreign Policy Magazine မှာရေးထားပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးဘယ်လိုရှေ့ဆက်လှုပ်ဆောင်ကြမလဲဆိုတော့လည်းပတ်သက်လို့နိုင်ငံတကာဆက်ဆက်ညီနိုင်မှုတွေရှိနေတယ်ဆိုတာကိုဓာတ်ပုံနဲ့ဆက်သွယ်မေးမြန်းတာမှာဦးကျော်မိုးထွန်းကအတည်ပြုခဲ့ပြီးတော့အထွေထွေညီလာခံမှာသူမိန်ကွန်းပြောမဲ့အစီအစဉ်ဖြစ်မလာဖို့များတယ်လို့ပြောခဲ့တဲ့အကြောင်းလဲ Foreign Policy Magazine ကရေးထားပါတယ်။ဒီသတင်းသာမှတ်မယ်ဆိုရင်ဒါဟာအာဏာသိမ်းစစ်ကောင်စီအတွက်တန်တမန်ရေးရအထိနာချက်တစ်ခုဖြစ်လိမ့်မယ်လို့လဲ Foreign Policy Magazine ရဲ့သတင်းဆောင်မမှာကောက်ချက်ချထားပါဗျ
။ပြည်ရင်းပြပဘဲပုတ်ကူမှဒေါက်ဆန်းစုကြည်ကိုလာရောက်တွေ့ဆုံခဲ့တာမျိုးမရှိပါဘူးလို့ဒေါက်ဆန်းစုကြည်ကပြောဆိုခဲ့တဲ့အကြောင်းသူ့ရှေ့နေတယောက်က VOE ကိုပြောပါတယ်။ဒီမတိုင်ခင်ကစစ်ကောင်စီတာဝန်ရှိသူတချို့နဲ့ဒေါက်ဆန်းစုကြည်တို့တွေ့ဆုံခဲ့တာတွေရှိတယ်လို့ကောလာဟာလသတင်းတွေထွက်ခဲ့ပေမဲ့သတင်းဌာနတွေကအတည်ပြုချက်မရရှိခဲ့ကြပါဘူး။ဒါပေမဲ့မြန်မာနဲ့ပတ်သက်တဲ့အာဆီယံမူကားချက်မှာတော့ပါဝင်ပတ်သက်သူတွေနဲ့တွေ့ဆုံဆွေးနွေးရေးကအချက်တစ်ချက်အဖြစ်ပါဝင်ခဲ့ပြီးအနောက်နိုင်ငံတွေကလည်းအာဆီယံအထူးကိုယ်စားလှယ်နဲ့ဒေါက်အောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးနိုင်ရေးကိုတောင်းဆိုခဲ့ကြပါတယ်။ PIO ခေါင်းဆောင်များကလည်းမြန်မာနိုင်ငံရဲ့ပြဿနာတွေကိုနိုင်ငံရေးနည်းလမ်းအရတွေ့ဆုံဆွေးနွေးအဖြေရှာကြဖို့ဩဂုတ်လကပိုင်းကတိုက်တွန်းခဲ့ကြပါသေးတယ်။တရုတ်နိုင်ငံရဲ့အာရှရေးအထူးကိုယ်စားလှယ်မစ္စတာရှွန်ဂေါ့ဆင်းဟာမြန်မာနိုင်ငံကိုဩဂုတ်လ21ကနေ28ထိလာရောက်ခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်တို့နဲ့တွေ့ဆုံခဲ့ပါသေးတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးစစ်ကောင်စီကနှုတ်ပိတ်နေခဲ့ပါတယ်။လူမှုအခြေအနေများတည်ငြိမ်ပြီးဒီမိုကရေစီကိုစောစီးစွာကူးပြောင်းနိုင်အောင်မြန်မာနိုင်ငံကအားထုတ်ရမှာအပြုသဘောအခမ်းအနားကနေနိုင်ငံတကာအသိုက်အဝန်းနဲ့တူတရုတ်နိုင်ငံကဆောင်ရွက်မယ်လို့ပေကျင်းမှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်အစိုးရပြောရေးဆိုခွင့်ရှိသူဝိုင်ဝမ်မင်းကပြောကြားခဲ့ပါသေးတယ်။ ချိန်ထဲမှာတော့ဆီယနာသိမှုစန့်ကျင်ဆန္ဒပြတာတွေမြန်မာနိုင်ငံနေရာတချို့မှာဆက်ပြီးဖြစ်ပွားနေကြပါတယ်။ရန်ကုန်မြို့ရှိမြို့နယ်ပေါင်းစုံကလူငယ်တွေစုပေါင်းပြီးစစ်ကောင်စီစန့်ကျင်ရေးလျှက်တပြက်ဆန္ဒပြဝဲနှစ်ခုစက်တင်ဘာ14ရက်မနေ့ကကျင်းပခဲ့ကြပါတယ်။မန္တလေးမြို့အခြေစိုက်တက္ကသိုလ်ကျောင်းသားတမကများနဲ့မန္တလေးတန်ခါတမကတပိတ်စကြောင်းတွေကလည်းယနေ့စက်တင်ဘာ14ရက်နေ့မှာဆန္ဒပြတာတွေရှိခဲ့ပါတယ်။မုံဝါမြို့မှာစိုက်ကဲတပိတ်ရှင်နွဲခဲ့ကြပြီးတနင်္လာနေ့လောင်းလုံမှာလည်းကျောင်းသားတွေဆန္ဒပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်ဂျာမနီစတဲ့ပြည်ပနိုင်ငံတချို့မှာလည်းကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးအဖြစ်ဥကျော်မိုးထွန်းကိုဆက်ပြီးအတိအမှတ်ပြုဖို့တောင်းဆိုတဲ့ပြည်ပရောက်မြန်မာတွေဦးစီးတဲ့ဆန္ဒပြလှုပ်ရှားမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဆရာစစ်တပ်အာဏာသိမ်းတဲ့နေ့ကနေဒီနေ့ထိဆိုရင်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာဖမ်းဆီးချိန်တွင်တေဆုံးတာစတဲ့ဖြစ်ရအမျိုးမျိုးကြောင့်တေဆုံးသူအရေအတွက်1089ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတင်ကထုတ်ပြန်ထားပါတယ်။
ကျမရဲ့ဝန်ကြီးဌာနကဒီကနေ့စက်တင်ဘာလ14ရက်နေ့ည7နာရီမှာထုတ်ပြန်တဲ့အစီရင်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ကွက်ဆန်းသတ်မှုပေါင်း 24,822 ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်ထားသူ 2,421 ယောက်ရှိခဲ့ပြီးသေဆုံးသူက 86 ယောက်ရှိတယ်လို့ဖော်ပြထားပါတယ်။အခုဆိုရင်နေ့စဉ်ပြည်ဝင်ထုတ်ပြန်ချက်အရ COVID-19 ရောဂါကြောင့်သေဆုံးသူ100အောက်ရောကျလာတာရဲ့တော်ရှိလာပါပြီ။ကျမရဲ့လူသားတွေနဲ့ပရဟိတကူညီသူတွေကတော့COVID တရရလိုင်းတွင်အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာတည်းပိုများနိုင်တယ်လို့ခန့်မှန်းထားကြပါရယ်ဒီကနေ့ညအထိဆိုရင်ပိုးတွေ့သူစုစုပေါင်းဒေသိန်36000ကျော်ဆေးရုံဆင်းသူ38500ကျော်နဲ့သေဆုံးသူပေါင်းက16693ယောက်ရှိပြီဖြစ်ပါရယ်မြန်မာနိုင်ငံဟာရှေ့တောင်အရှာဆန်နိုင်ငံထဲမှာ COVID-19 ရောဂါကူးစက်သူအရေအတွက်ရဆက်ထမအများဆုံးနိုင်ငံဖြစ်ပေမဲ့သေဆုံးသူအရေအတွက်မှာတော့အင်ဒိုနီးရှားဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတွေပြီးရင်သရုတ်အများဆုံးနိုင်ငံဖြစ်ပါရယ်ကိုယ်ပြောကကူးစက်မှုထင်းချုံရဲ့အတွက်ဆိုပြီးပုဂ္ဂလိကကျောင်းတွင်တဲ့ဘုန်းတော်ကြီးတင်ပညာရေးကျောင်းတွေအပါအဝင်အခြေခံပညာကျောင်းတွေအားလုံးကိုစက်တင်ဘာလ13ရက်နေ့ကနေ24ရက်နေ့အထိသတင်းနှစ်ပတ်ကြာဆက်ပြီးပိတ်ထားမယ်အကြောင်းလဲစစ်ကောင်စီကကြေညာထားပါတယ်မလူဝဘဲအိမ်ပြင်မထွက် Stay at Home ညွှန်ကြားချက်ထုတ်ထားတဲ့မြို့နယ်ပေါင်းကလည်း119မြို့နယ်ရှိသွားပြီဖြစ်ပါတယ
်တရုတ်နိုင်ငံရဲ့ဒုတိယမြို့တစ်မြို့မှာ Delta မျိုးကွဲ COVID တက်လာတာကိုတွေ့ရပြီးပါကစ္စတန်မှာတော့ကာကွယ်ဆေးမထိုးတဲ့သူတွေပေါ်ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်ဒီချိန်မှာပဲဩစတြေးလျနိုင်ငံရဲ့မြို့တော်ကင်ဘာရာမှာဒုတိယလအဖြစ်အသွားလာတွေကိုဆက်လက်ကန့်သတ်လိုက်ပါတယ်။တရုတ်နိုင်ငံရဲ့အရှေ့ဘက်ကာယိုရာဖူးချင်ပြည်နယ်ကစိတ်ကမ်းမြို့ရှားမြင်မှာလွန်ခဲ့တဲ့နှစ်ရက်အတွင်းကိုဗစ်ပိုးတွေ့သူ33ယောက်ရှိခဲ့ပြီးပြည်နယ်တစ်ခုလုံးမှာတော့လွန်ခဲ့တဲ့24နာရီအတွင်းပိုးတွေ့သူစုစုပေါင်း102ယောက်ရှိလာတယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကအင်္ဂါနေ့ကပြောပါတယ်။ဒယ်လ်တာပိုးကိုရှေ့ဘက်ကမ်းခြေမြောက်ပိုင်းမြို့ပူကျန်းမှာပထမဆုံးစတွေ့ခဲ့တာပါ။လွန်ခဲ့တဲ့24နာရီအတွင်းပိုးတွေ့သူ59ယောက်ရှိခဲ့ပါတယ်။ရှမ်းပြည်မြို့မှာအသွာအလာကန့်သတ်လိုက်တဲ့အတွက်အနီးပတ်ဝန်းကျင်မှာကျင်းပလေရှိတဲ့လာမဲ့ဆောင်းဦးပွဲတော်တွေအတွက်တည်ရောက်မှုရှိမှာပါ။အဝေးပြေးဘတ်စကားလိုင်းတွေကိုလည်းရပ်ဆိုင်ထားလိုက်ပါတယ်။တရုတ်ပြည်မှာဂျော်လိုက်တဲ့ဩဂုတ်လတွေအတွင်းပြည်내တော်တော်များများမှာဒယ်လ်တာပိုးပြန့်နှံ့လာခဲ့ပြီးဆက်လက်ကူးစက်မှာကိုစိုးရိမ်နေကြပါတယ်။ပါကစ္စတန်မှာတော့ကာဝေးဈေးမထိုးတဲ့သူတွေကိုဈေးနဲ့ကုန်တိုက်တွေအတွင်းဝင်ဝင်ပေးမှာမဟုတ်တော့ဘူးလို့စီမံကိန်းဝန်ကြီးကရုံမြင့်တန်ချာကနေအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။လာမယ့်လကစပြီးကာကွယ်ဆေးမထိုးတဲ့သူတွေကိုရုံးနေမှလည်းအလုလုခွင့်ပေးတော့မှာမဟုတ်ပါဘူးအများပြည်သူသုံးကားယထလေးရင်တွေနဲ့လည်းခီးသွွားခွင့်ပြုတော့မှာမဟုတ်ပါဘူးလို့သူကဆိုပါတယ်လူတွေအနေနဲ့တမတ်အကွာအဝေးချပြီးသွားလာဆက်ဆံကြဖို့လည်းဝန်ကြီးကတိုက်တွန်းသွားပါတယ်မြို့တော်အစ္စလာမဘတ်မှာလူကြီး52ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးကြပြီးတခြားမြို့တွေမှာတော့40ရာခိုင်နှုန်းထိုးပြီးကြပြီလို့ဝန်ကြီးအာဆတ်ဦးမကပြောပါတယ်မနစ်ကာယောဂါစခရဲကပါကစ္စတန်မှာကိုဗစ်ပိုးတွေ့သူစနတန်တိတ္တမနှစ်တန်းရှိပြီး 18,000 နီးပါးအသက်ဆုံးရှုံးခဲ့ပြီးဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ COVID ပိုးတွေ့သူအသက် 22 ယောက်ရှိကြောင်းဒေသန္တရအစိုးရကကြေညာပြီးတာနဲ့ကင်ဘာရာမြို့တော်ကိုဒုတိယလအဖြစ်အသွားလာဆက်သက်ကန့်သတ်လိုက်ပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းတိုမီတာ31 kHz 938ညဖိုင်းတိုမီတာ32 kHz 9303ညဖိုင်းတိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့အင်္ဂါညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်အာဖဂန်နစ္စတန်နိုင်ငံကနေပြည်ထောင်လာကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းခဲ့တာနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်နိုင်ငံသားရေးကော်မတီဌာနဘက်မှလွှတ်တော်အမတ်တွေရဲ့ပြင်းထန်တဲ့မျိုးကုန်တွေကိုနိုင်ငံသားရေးဝန်ကြီးအန်သိုနီဘလင်ကန်ဒီကနေ့အင်္ဂါနေ့မှာထပ်ပြီးတော့ဖြေဆိုနေရပါတယ်။တနင်္လာနေ့က အွန်လိုင်းကတည်းက9နာရီကြာကျင်းပခဲ့တဲ့အလို့တော်ဂျာနာဝဲမှာလည်းဝန်ကြီးဘလင်ကန်ကအာဖဂန်ကနေတပ်တွေရုတ်သိမ်းဖို့သမ္မတဂျိုးဘိုက်ဒန်ဆိုရဲဆုံးဖြတ်ချက်ကိုအခိုင်အမာကောက်ွယ်ပြောဆိုသွားပါတယ်။တာလီဘန်နေမသိမ်းပိုင်နိုင်အောင်တားဆီးကောက်ွယ်ပြီးဆက်တိုက်ဖို့ဆိုရင်အမေရိကန်တပ်အများပြားထပ်ပြီးတော့ဆီလူဖို့လူမဖြစ်တယ်လို့အချိန်အကန့်သတ်မဲ့စစ်ပွဲမှာထိခိုက်ကြဆုံးမှုတွေနဲ့ရှေ့မတိုးတာတဲ့ခြေနေတွေကိုပဲရင်ဆိုင်ရမှာဖြစ်တယ်လို့ဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။
ရုရှားသမ္မတဘူတင်ဟာသူ့အခြေရန်တော်တော်များများကိုဗစ် -19 နဲ့ဖျားနာနေကြတာကြောင့်ကြိုတင်ကာကွယ်တဲ့အနေနဲ့သူ့တဘောနဲ့သူကိုဗစ် exercise ကျင့်သုံးနေတယ်လို့ရုရှားအစိုးရကအင်္ဂါနေ့ကပြောပါတယ်။ဒါပေမဲ့သူ့မှာကိုဗစ်ပိုမတွေ့ရပဲလုံးဝအုပ်ုံကျမှတယ်လို့ဆိုပါတယ်။ဒါကြောင့်အသက်68နှစ်အရွယ်ဘူတင်ဟာဒီအပတ်တွင်စီစဉ်ထားတဲ့ဒေသဆိုင်ရာလုံခြုံရေးစည်းဝေးကိုတက်ဖို့တာဂျစ်ကစ္စတန်ကိုမသွားဖြစ်တော့ပဲဗီဒီယိုနဲ့ပဲအစည်းအဝေးတက်ခဲ့ပါတယ်။ကိုရီးယားသမ္မတဘာရှားအယ်အာဆတ်နဲ့ဆီးရီးယားသမ္မတဘက်ပါရှားအာဆတ်နဲ့တနင်္လာနေ့ကတွေ့ဆုံပြီးဆံဝင်တွေရဲ့အကြံပြုချက်အရလူတွေကိုမတွေ့ဘဲသူ့ဘာသာသူနေဖို့တမ္ပရပူတင်ကဆုံးဖြတ်ခဲ့တာပ
ါကိုဗစ် -19 ကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးပြီးသူတွေကိုနောက်ထပ်ဖြည့်ဆွတ်ကာကွယ်ဆေးထိုးပေးမယ်စဉ်းစားချက်ပေါ်ကာကွယ်ဆေးဆိုင်ရာနိုင်ငံတကာကျွမ်းကျင်သူတွေကကန့်ကွက်နေကြပါတယ်ကိုရိုနာဗိုင်းရပること့အရေးအတွက်အရေးအတွက်ပြန်ပြီးတိုးလာနေတဲ့အမေရိကန်နဲ့တခြားနိုင်ငံတွေမှာဖြည့်ဆွတ်ကာကွယ်ဆေးထပ်ထိုးပေးဖို့ကြိုးပမ်းတာတွေရှိနေချိန်မှာပဲကျွမ်းကျင်သူတွေရဲ့ကန့်ကွက်ပြောဆိုချက်ထွက်လာတာပါကူးစက်မြန်ဒေါ်လာမျိုးဗီဇာကွဲကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့ကြားမှာပဲကမ္ဘာတစ်ဝှမ်းလက်ရှိအသုံးပြုနေတဲ့ကိုဗစ်ကာကွယ်ဆေးတွေဟာအထူးသဖြင့်အပြင်းအထန်ဖျားနာမှုနဲ့ဈေးရုံတက်ရတဲ့ခြေနေတွေကနေကောင်းကောင်းအကာအကွယ်ပေးနိုင်စေဖြစ်တယ်လို့တနင်္လာနေ့ထုတ် The Lancet ဆေးပညာဆိုင်ရာဂျာနယ်ပါအစီအစဉ်ပုံမှာကျွမ်းကျင်သူတွေကပြောထားပါဗျ။အ
မေရိကန်ပြည်တော်စုတက်ဆက်ပြည်နယ်နဲ့လူဝီဆီယနာပြည်နယ်တခြားတိုက်ခတ်နေတဲ့ဟာရီကိန်းမုန်တိုင်းနီကိုလတ်စ်ဟာဒီကနေ့မနေ့စောစောပိုင်းတက်ဆက်ကာယိုရန်ကိုဝေရောက်ခဲ့ပြီးတဲ့နောက်လူစီယနာပြည်နယ်ကိုဆက်ပြီးဥတီတိုက်ခိုက်သွားမယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းကြောင့်မိုးရေချိန်ငါးလက်မကနေ၁၇လက်မထိရွာသွန်းနိုင်လို့မိုးသဲထန်ပြီးရေကြီးရေရှမ်းတာတွေဖြစ်နိုင်တယ်လို့လည်းမိုးလီဝတ်သထာနာကသတိပေးထားပါတယ်။မုန်တိုင်းကြောင့်လေပြင်းတိုက်ခိုက်ပြီးလေဆင်နှမောင်းတွေဖြစ်ပေါ်လာနိုင်တာကိုလည်းမြို့သားဟာရီကိန်းစင်တာကသတိပေးထားပါတယ်။၂၀၁၉လုံးကတက်ဆက်ပြည်နယ်ဟူစတန်မြို့ကိုတိုက်ခိုက်ခဲ့တဲ့ဟာဗေးဟာရီကိန်းမုန်တိုင်းကြောင့်၄ရက်ဇက်တိုက်မိုးသဲထန်မိုးရေချိန်လက်မ60ထိရှိခဲ့တာပါ။အခုမုန်တိုင်းတိုက်ခတ်နေတဲ့အချိန်မှာဒေသတွင်းမိုးလေဝသသတင်းတွေကိုစင်စစ်မပြတ်စောင့်ကြည့်နားထောင်ကြဖို့နဲ့အကြံပေးချက်တွေကိုလိုက်နာကြဖို့တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပရိဒုံကဟူစတန်မြို့သတင်းစာရှင်းလင်းပွဲမှာပြောကြပါတယ်။မုန်တိုင်းနီကိုလတ်စာဟာလာမယ့်နှစ်ရက်သုံးရက်အတွင်းမှာအားပြော့နိုင်မယ်လို့လည်းခန့်မှန်းထားကြပါတယ်။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်တွေကိုကိုကြကြောသိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးသွားတော့ပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com နဲ့ Facebook ဆက်မျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ချင်တဲ့တပြိုင်တည်းဖန်ယူနာဆင်နိုင်ပါတယ်အခုတော့ပြည်တွင်သတင်းပေးပို့ချက်တွေကိုဆက်တိုက်တင်ဆက်တော့ပါမယ်သမရအဝင်းမြင့်တောအောင်ဆန်းစုကြည်နဲ့ဒေါက်တာမြေအောင်တို့အပေါ်စစ်ကောင်စီကရာဇသက်ကြီးပုံမှန်905ခခွေနဲ့အမှုတရွဲတဲ့တရားစွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြက်အောင်လှုံ့ဆော်လှုံ့ဆော်မှုကိုရှေ့တင်ပါရကြာရင်တော့စွဲချက်တင်းတင်းမတင်းတင်းဆုံးဖြတ်ဖို့ရှိပါတယ်။မနေ့ကနေမကောင်းလို့ဂျာနာပွဲမတက်နိုင်တဲ့တောအောင်ဆန်းစုကြည်ဒီနေ့တော့နေပြည်တော်တည်တံတရားရုံးမှလုပ်တဲ့စစ်ဆေးဂျာနာပွဲကိုလာရောက်ဂျာနာပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ့်မကပြောပြထားပါတယ်ရှင်။
NLD အစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကတဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေပုံမှန်25အမှုနဲ့သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုတွေတွေဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြောင်းလှုပ်ဆော်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခါခွေအမှုတွေကိုဒီနေ့စက်တင်ဘာ14ရက်နေ့မှာနေပြည်တော်တည်တံတရားရုံးမှာစစ်ဆေးပါတယ်။ရာဇသက်ကြီးပုံမှန်905ခါခွေအမှုကိုဆွဲချက်တင်သင့်မတဲ့ရှေ့သတင်းပတ်ကြရင်တရားရုံးကဆုံးဖြတ်မှာဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ခေါင်းဆောင်တရားလွှတ်တော်ရှေ့နေကြီးဦးခင်မောင်စောက VOA ကိုပြောပါဗျာ။ဟုတ
်ကဲ့ဟုတ်ကဲ့ဒီနေ့အမှုပြေချာလေသူတို့တုံးရုံလုံးကိုဆွဲထားတဲ့905ခါပြီးနဲ့တတ်တယ်ဆွဲချက်တင်တဲ့မတင်တဲ့ချောက်ရဲချက်နှစ်ဖက်ကစာနေရေးပြီးတင်ရပါတယ်။တရားရည်ရဆွဲချက်တင်မတင်ဆိုတဲ့အမိန့်ကိုရှေ့တင်တာနဲ့27ရက်နေ့မှာချတယ်လို့ပြောပါတယ်။နောက်ကဒီကနေ့ချင်းထားလဲနောက်တစ်ခုကဥယျာဉ်ရာဒီသူ့ကိုဆွဲကဘာဝဘေး25ခုပေါ့။အဲ့တော့အဲ့ရမှာတော့ချင်းထားလာကဒီရသက်တွေနှစ်ယောက်နဲ့ထားတယ်သူတို့မလာပါဘူး။အဲ့တော့တရားတည်ကြီးကရုပ်ရှင်မှာရောက်ကြည့်ရင်ဒီကိုကဖိုင်အိုပေါ့ဗျာရေမှုတိုင်းကိုစမလာလို့ပြီးပါလေကျောင်းနှစ်ခုစလုံးကအိုင်အိုကနောက်ဆုံးကျတော့စစ်ထားတဲ့ဘာဝကျတယ်ဆိုပြီးတော့ညှိနေပါလေဆက်ကြမလို့အဲ့ဒီအဖို့ကိုမရှိဖြစ်ပါနဲ့ တ
ော်ဆန်းစုကြည်ရဲ့အမှုတွေစစ်ဆေးဖို့တည်တံ့လှုပ်ထားတဲ့နေပြည်တော်ကတရားရုံးမှာအမှုစစ်ဆေးမှုတွေကိုကိုဗစ်ကရောဂါကြောင့်နှစ်လကြာရပ်နားထားခဲ့ပြီးမနေ့ကစက်တင်ဘာ23ရက်နေ့ကမှပြန်လည်စစ်ဆေးနေတာဖြစ်ပါတယ်မနေ့တုန်းကတော့ဒေါအောင်ဆန်းစုကြည်ဟာမူးဝေနေတာကြောင့်ကြားနာပွဲမတက်နိုင်ပဲပြန်သွားခဲ့ရပါတယ်။ဒီကနေ့နေကောင်းပုံရပါမယ်။အားနည်းနေပုံရတယ်လို့ရှင့်နေကြီးဦးခင်မောင်စောကပြောပါတယ်
။ဒီနေ့တော့ထူးထူးဆန်းရှိပါတယ်။ဒါပေမဲ့နည်းနည်းမူးနေသေးတယ်လို့ပြောရပါမယ်။ဒါပေမဲ့စကားပြောနိုင်တယ်၊ကြာကြာလက်ဆုံးနိုင်တယ်၊အဲ့ဒါတည်းခွင့်လို့လည်းတူဘူး။ဒီကထိုင်နေပါတယ်ဗျာ။ဟောသူ့ကိုမင်းရကျောင်းဝင်ဗာဒီကြည့်တယ်ဆိုပြီးပြောပါတယ်။ဒီကျန်တဲ့ကျမကြီးရောဟိုပါမဖြစ်ပါဘူး
။မန္တလေးတိုင်းဒေသကြီးနဲ့ရန်ကုန်တိုင်းဒေသကြီးတို့ကတိုင်းတရားရုံးတွေမှာဒေါအောင်ဆန်းစုကြည်အပေါ်အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့ဆွဲဆိုထားတဲ့အမှု9မှုအတွက်သူ့ကိုယ်စားခုခံခြေပါနိုင်ဖို့ရှေ့နေတွေကိုကိုယ်စားလှည့်လွှဲစာတွေပေးခဲ့တယ်လို့ဦးခင်မောင်စောကပြောပါတယ်။ထပ်တိုးအမှုတွေအတွက်ရင်ဆိုင်ဖို့ပြင်ဆင်ရမှာဖြစ်တာမို့ရုံးချင်းမှာတွေးဆောင်ခွင့်အပြင်ရုံးချင်းပြင်ပမှာပါရှင်းနေရင်းနဲ့တီးခြားတွေးဆောင်ဆွေးနွေးနိုင်ဖို့ဒေါအောင်ဆန်းစုကြည်ကတောင်းဆိုနေပါတယ်
။ဟိုဟာဒေါအောင်ဆန်းစုကြည်ရဲ့နောက်ဆုံးရအမှုတွေမှာလည်းအဖြစ်ဒီပါတယ်ညနော်။ဒီရက်ဒီဟိုဟာဆက်ဆွဲခံရတယ်ကြီး။အဲ့တော့ဒေါအောင်ဆန်းစုကြည်ကလည်းပြောတယ်ကျွန်တော်တို့ကလည်းဟိုရက်ခံတယ်။အဲ့ဒါပါလို့အဲ့ဒီအမှုတွေအကုန်လုံးရှင်းနေပြီးတွေးဖို့စက်စက်တချင်းဟိုဟာဆိုပြီးတော့ဒီအရာမျိုးကိုကျွန်တော်ရှောက်ဖို့ဆိုတာဆိုပါလေ။ဒီအစီအစဉ်ရှိပါလေ
။ဒေါအောင်ဆန်းစုကြည်ဟာပိုးကုံတွင်းကုံဥပဒေပုံမှား၈ဆက်သွယ်ရေးဥပဒေပုံမှား69ရာဇသက်ကြီးဥပဒေပုံမှ905ခါခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ25နဲ့နှစ်မှုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှာ31ခငယ်အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှာ55နဲ့5မှုစုစုပေါင်းအမှုပေါင်းဆက်တက်မှုနဲ့ရင်ဆိုင်နေရပါတယ်။လာမယ့်စက်တင်ဘာ20ရက်နဲ့21ရက်နေ့တွေမှာနေပြည်တော်ကကနအူးဆွဲဆိုထားတဲ့အမှုတွေကိုဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။နောက်ထပ်ထပ်တိုးဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ကတော့ဘယ်နှစ်ရုံးတင်စစ်ဆေးမလဲဆိုတာမသိရသေးပါဘူးရှင်။
အလိမ္မာတင်ပြသွားတာပါရှင်အခုတော့ကြားပြည်နယ်ဖက်ကတိုက်ပွဲသတင်းဖက်ဆက်ရအောင်ပါကြားပြည်နယ်ဖရူဆိုမြို့နယ်ကဒါလာကျေးရွာအနီးမှာဒေသခံပြည်သူကကော်ရီအဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားဒီကနေ့စက်တင်ဘာ14ရက်မနေ့အစောပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲအတွင်းတေဆုံးသူတွေရှိသလိုပတ်ဝန်းကျင်ကျေးရွာ6ရွာလောက်ကပြည်သူတွေနေရာစွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်လိုက်ကော်မြို့ရင်းနှကန်ကျေးရွာမှာလည်းမနေ့ညကပစ်ခတ်တိုက်ခတ်မှုအတွင်းရွာသားတချို့ကြီးထိမှန်ခဲ့ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူတွေကပြောပြထားပါတယ်ရှင
်ကြားပြည်နယ်ဖရူဆိုမြို့နယ်ကရားလာကျေးရွာနီးမှာစခန်းချနေတဲ့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအကြားမနေ့မနေ့အစောပိုင်းကတိုက်ပွဲတွေဖြစ်ခဲ့ပါတယ်ကရင်နီတပ်မတော် KA ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲဖြစ်ခဲ့တာပါတိုက်ပွဲအတွင်း KNDF ဘက်က2ယောက်သေဆုံးခဲ့ပါတယ်ဒေသခံတယောက်ကသူတိတာကိုဖီဝေကိုအခုလိုပြောပြပါတယ
်တိုက်ပွဲဆက်ပြီးတာဒီမနေ့9မိုင်တချို့မှာဆက်ဖြစ်ကြတော့နော်တနင်္ဂနွေလာတနင်္ဂနွေနေ့တော့ဖြစ်သွားကတလမဖြစ်တဲ့တိုက်ပွဲအစီကောက်စီအရရတလို့ပြောနော်တချတ်ထားတာတလမေပါရှိတော့ဒီပီတူနဲ့ဒီကေရပူပေါင်းပြီးတော့ကတဖကီပူပေါင်းပြီးတော့လာတိုက်ရောဝေးတိုက်ပါတပ်စခါကိုလာတိုက်တိကျတောင်းရရလားကျွန်တော်တိကျတော့မသိနေဘူးတောက်ဦးလားတိဆောတော့တနဦးလို့တော့ပြောတယ်ဒီမဲ့စီဒီစပေါစီဖဲလာချန်ဆိုတော့တိကျတော့မသိဘူးတော့
ပရူဆိုမျိုးနယ်ကရာလာကျေးရွာအနီးမှာ KAKNDF ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားဒီကနေ့မနေ့အစောပိုင်းတုန်းကအပြန်အလှန်ပစ်ခတ်မှုအတွင်း KNDF ဘက်က2ဦးသေဆုံးသလိုစစ်ကောင်စီဘက်ကလည်း3ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေဘက်ကလည်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပေါ်ပြောဆိုတာတော့မရှိသေးပါဘူး။တိုက်ပွဲကြောင့်ကရာလာကျေးရွာအပါအဝင်အနီးနားကျေးရွာတွေဖြစ်တဲ့ထီဘောဆိုးရွာ၊ထီတော်ကူးရွာ၊ငွေတောင်ရွာတဲ့၊တောင်ကြီးခူရွာနဲ့တော်ကျူးခွေရွာအပါအဝင်ကျေးရွာ6ရွာကပြည်သူတွေဟာနေရဆွန့်ခွာပြီးနှိစက်ရာကျေးရွာတွေနဲ့တောတောင်တွေထဲကိုထွက်ပြေးနေကြပါတယ်။အဲ့ဒီဒေသမှာမနေ့ကတည်းကအခြေအနေတင်းမာနေတာကြောင့်ညအုပ်ပိုင်းကခက်ခက်ခဲခဲထွက်ပြေးလာတဲ့ကျေးရွာတွေလည်းရှိတယ်လို့တောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်လာတဲ့သူတွေကဖီဝေကိုပြောပြပါတယ်။တောတောင်ထဲမှာမိုးကတဲထိုးပြီးမြေကြီးပေါ်မှာဖြစ်တယ်လို့နေထိုင်နေရလို့အခက်အခဲများကြီးဖြစ်နေကြတယ်လို့ထွက်ပြေးနေရတဲ့ထီဘောဆိုရွာသားတို့ကအခုလိုပြောပြပါတယ်။
ဒီနေ့ဝင်စားပြီးလာရဆမအမအတိုင်းပြောတာလောလောဆယ်ကတချို့တော့တော်တယ်တချို့ရွာထဲမှာဆမ ချောစခန်းတဲမီအစားအသောက်လေးနဲ့တဲမီတာတော့အဲ့လိုမျိုးရှိတယ်ဒီမှာပါရဲဟာတော့စားတော့နေတယ်ခုလက်ရှိကတချို့ကဟာတိတ်ပြီးတော့မမီလိုက်နဲ့ယူဖို့မမီလိုက်တဲ့လူလည်းရှိရှိမယ်ခုနကတွေ့ရတာကြားရတာဝိုင်းလည်းစားရပါနဲ့ရေလည်းမူးရေတုံးရပါနော်လောလောလောလောဆယ်ကတော့ခုမှပါလာတဲ့ဟာနဲ့တောက်နေကြတယ်တုံးနေကြတယ်နော်ရေကစားကိုတချို့ပါလာတယ်ပေါ့နော်ခက်ခဲတော့အများကြီးရှိတော့ဆမ်းမိုက်
မနေ့စက်တင်ဘာလ23ရက်ကလည်းလွိုက်ကော်မျိုးနယ်ရေနီကန်ချေးရွာမှာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပါတယ်။ပစ်ခတ်မှုအတွင်းရွာသားတယောက်တပ်နက်ဒဏ်ရာရခဲ့ပြီးနေအိမ်တွေလည်းပျက်စီးသွားတယ်လို့လွိုက်ကော်မျိုးကန်တူကပြောပါတယ်။
အမရေနီကန်ရွာဆိုတာဒီလွိုက်ကော်မျိုးရဲ့တောင်ပိတ်အဲ့ဒီဘက်မှာပစ်ခတ်မှုတွေရှိတယ်။လူတယောက်ပေါင်ထိသွားတယ်အိမ်တွေဘာတွေဟိုထိခိုက်ပျက်စီးမှုတွေရှိတယ်။အဲထုနေတာပဲဒုံဒုံနဲ့ထုနေတာပဲ။တချို့မဟုတ်တ냐တကြိုက်ပြနေတာပြန်လာပြတဲ့သဘောလားမသူတနေ့ငယ်လေးတန်လဲကြတယ်နေနေကြီးအတန်လဲကြတယ
်ပြခက်တန်တွေကြားနေရပါပဲစစ်တပ်နဲ့ဘဲအဖွဲ့တွေတိုက်ပွဲဖြစ်တယ်ဆိုတာရွာသားတွေအတိအကျမပြောနိုင်ကြပါဘူးလွယ်ကွန်မြို့ကျောက်ဝိုက်မှာလက်နေကြီးလက်နေငယ်ပြခက်တန်တွေအခုရက်ပိုင်းမကြာခဏကြားနေရတယ်လို့လည်းပြောပါတယ်လွယ်ကွန်မြို့အဝင်အထွက်ဂိတ်တွေလမ်းသွားလမ်းလာများတဲ့နေရာတွေလူစီကားတဲ့ဈေးလိုနေရာမျိုးတွေမှာလည်းအစ်စ်အစေးတွေတင့်ကျက်ထားတာတွေ့ရတယ်လို့ပြောပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမေလကတည်းကကြားပြည်နယ်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားမကြာခဏဆိုသလိုအပြန်အလှန်ပစ်ခတ်တိုက်ခိုက်နေကြတဲ့အတွက်ဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခသည်တောင်းတဲ့ချီရှိနေပါတယ်။ပုံမှုများလာနေတဲ့ဒုက္ခသည်တွေအတွက်နေထိုင်စားသောက်ရေးအခက်အခဲကြုံတွေ့နေကြတာပါ။ပြည်နယ်ထဲမှာစစ်တပ်ဘက်ကအင်အားများပြားချပြီးတင်းတင်းကြပ်ကြပ်စစ်ဆင်နေတဲ့အတွက်စစ်ပြေဒုက္ခသည်တွေစီအကူအညီတွေရဖို့ခက်ခဲနေတယ်လို့စစ်ပြေဒုက္ခသည်တွေခေါ်လုံနေကြတဲ့ယာယီဒုက္ခသည်စခန်းတာဝန်ရှိသူတွေက VOA ကိုပြောပြပါရရှင်။
မကင်ပြူတွေတင်ပြသွားတာပါရှင်အခုတော့အဖန်အစည်းနဲ့အရဖို့အလုံးစုံရေးတွေကြားကဆနာပြပွဲကျင်းပတဲ့တရင်တွေဖက်ဆက်ရအောင်ပါကြားကလာအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကခုခံတွန်းလှန်စစ်စတင်နေပြီလို့ပြည်ခဲ့တဲ့သတင်းဘက်ကကြေညာခဲ့ပြီးတဲ့နောက်လုံခြုံရေးပိုတင်ကျလာတဲ့အတွက်လမ်းမော်ထွက်ဆနာပြသူတွေပို့ပြီးတော့တည်ထားနေရတယ်လို့ပြောပါတယ်အဖန်အစည်းတွေလည်းပို့လုံနေတဲ့အတွက်ဆနာပြပွဲတွေမှာပြည်သူတွေပါဝင်မှုအားနည်းသွားတယ်လို့လည်းပြောကြပါတယ်ဒါပေမဲ့လည်းစစ်အာဏာရှင်ဆန့်ကျင်ရေးဆနာပြပွဲတွေကိုအခြေအနေပေါ်မူတည်ပြီးတော့ဆက်လုပ်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မောင်ကတင်ပြထားပါတယ်ရှင်
စစ်အာဏာရှင်စနစ်အမြင့်ပြတ်အောင်တိုက်တဲ့ခုခံတွန်းလှန်စစ်စတင်နေပြီလို့ NUG ကကြေညာပြီးပြည်သူအလုံးပါဝင်ဖို့တိုက်တွန်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအနှံ့လုံခြုံရေးတွေပို့ပြီးတော့တင်းကျပ်လာပါတယ်။အဲဒီကြားထဲကပဲရန်ကုန်မြို့မှာနေပယ်ပေါင်းစုံကလူငယ်တွေစုပြီးတော့ဒီနေ့ဆန္ဒပြပွဲတစ်ခုလုပ်ခဲ့ကြပါတယ
်
နေပေပေါင်းဆောင်ဆန့်ကျင်ပြီးငါတို့တော်လှန်ရေးဆိုတဲ့ကောင်းစည်းစာရန်ကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါလုံခြုံရေးတွေပို့ပြီးတင်းကျပ်လာလို့ပြည်သူတွေပါဝင်မှုအားနည်းလာတယ်လို့ဆန္ဒပြသူတယောက်ကပြောပါတယ
်ဘုရားကအဖမ်းစီရမ်းများလာတယ်ပေါ့ဗျာပြီးတော့သူအရောက်ဝတ်တွေအရန်ချလာတယ်ကျွန်တော်တို့ဒီတော်လှန်နေရဲ့ရဲဘော်ပေါ့နော်တပ်ပေါင်းဆောင်ဟိုနေရာပေါင်းဆောင်ကတော်လှန်နေရဲ့ဟိုရဲဘော်တွေကျွန်တော်ကြီးကိုအားလုံးကကျွန်တော်ကပြည်သူအားကိုးတယ်ကျွန်တော်ကပြည်သူကအတိအကျဆိုကျွန်တော်ခံထားကြတယ်ဒါပေမဲ့ဟိုတချို့ကျန်ရလို့မှာကြောင့်ကျွန်တော်ပြည်သူတွေမပါလာတာမျိုးအရင်တွေ့ရတယ်ပေါ့ဗျာ
မန္တလေးမြို့မှာလည်းဒီနေ့မှဆန္ဒပြစစ်ကြောင်း၃ချောင်းချီတက်ဆန္ဒပြခဲ့ကြပါတယ် NUG ရဲ့ခုခံစစ်ဖြစ်ပြီးဆိုတဲ့ကြေညာချက်ထွက်လာပြီးနောက်ပိုင်းလုံခြုံရေးအတွက်ပို့ပြီးတော့တည်ထားစရာဖြစ်လာတယ်လို့မန္တလေးတပိတ်အင်အားစုကဦးဆောင်သူကိုတူရအောင်ကပြောပါတယ
်ဒီမန္တလေးမှာလည်းကျွန်တော်တို့စစ်ကောင်စီဘက်ကနေလုံခြုံရေးတင်းကျပ်တာလို့ဒီအပိုင်းတွင်ကျွန်တော်အစည်းအဝေးစစ်တာမျိုးလို့အိမ်တွေဝင်ရှာတာမျိုးကကျွန်တော်ပို့ပြီးတော့ဆိုလာတယ်ခင်ဗျအဲ့လိုအခြေအနေလေးရှိလာပါခင်ဗျဒီတမတ်တော်တွေမှာကျွန်တော်တို့အနေနဲ့ဒီတော်လန်ခုခံစစ်ဆေးတဲ့နေမှာလည်းကျွန်တော်တို့အနေနဲ့အားတက်စရာလည်းရှိတယ်ဒီကာလမှာပဲကျွန်တော်တို့အခက်ခဲလည်းရှိရပါတော့
စစ်အာဏာသိမ်းပြီးနောက်ပိုင်းနေစဉ်လိုလမ်းပေါ်ထွက်ဆန္ဒပြမှုတွေမပြတ်ရှိနေတဲ့သခိုင်းတိုင်းတွေကကလေးမျိုးမှလည်းစစ်ဖြစ်ပြီလို့ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်အခြေအနေပိုမတိမငြိမ်ဖြစ်နေတာကိုဆန္ဒပြပွဲမှာပါဝင်နေသူတယောက်ကအခုလိုပြောပါတယ်ဒီကြားထဲကပဲဆန္ဒပြပွဲတွေဆက်လုပ်နေပေမဲ့ပါဝင်သူအင်အားနှဲသွားတယ်လို့သူကပြောပါတယ်
။ပညာရေးနောက်နေမှာဘုံပေါက်ကွဲမှုတွေဖြစ်တယ်။နောက်ပြီးမနေ့ကဟိုတနေ့ကဆိုရင်ဘုံတုံးလုံးတတော်ပြင်းပြင်းထန်ထန်ပေါ့နော်။ဟိုနေရာဒီတာတိုင်းကလူတွေကလဲကြရတယ်။နောက်ပြီးတော့တုံ့ပြန်မှုတွေတော့ဆော့ခံစားရအရာမျိုးဖြစ်တယ်။အရင်အထက်စာရင်တော့ပို့ပြီးတော့ဒီမျိုးပေါ်ရင်မှာရောဘေးတော်ဝင်ရွာတွေမှာရောဘုံပေါက်ကွဲရတာပို့ပြီးတော့ဖြစ်လာပါတော့။
အခုလိုမျိုးပြစ်ခတ်ပောက်ကွဲမှုတွေရှိနေတဲ့ကြားကပဲနိုင်ငံတော်ကမြို့တချို့မှာဆေးရနာရှင်စန့်ကျင်ရေးလမ်းပေါ်ထွက်ချီတက်ဆန္ဒပြသူတွေရှိနေစေဖြစ်ပါတယ်။ရွှေဘိုလောင်းလုံးတဝဲစတဲ့မြို့တွေမှာဒီနေ့ဆန္ဒပြပွဲတွေရှိသလိုဆလင်းကြီးနဲ့ရဲမပင်မြို့နယ်တွေကရွာပေါင်းစုံစုပေါင်းတဲ့ပိတ်လဲဒီနေ့ရှိခဲ့ပါတယ်။
လုံခြုံရေးတွေတင်ကြပ်ပြီးတော့အဖမ်းဆီးတွေရှိနေတဲ့ကြားကဆန္ဒပြပွဲတွေကိုနှိပေါင်းဆောင်နဲ့ဆက်လုပ်နေတဲ့အကြောင်းမဆူမြတ်မွန်ကတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တိုင်းရင်းသားနဲ့နိုင်ငံတပ်ဖွဲ့တွေကြားကိုဗစ်ကာကွယ်ဆေးတို့အစီအစဉ်ကြောင်းတင်ပြချင်ပါတယ်တိုင်းရင်းသားနဲ့နိုင်ငံအဖွဲ့အစည်း EAO တချို့ကိုကိုဗစ်ကာကွယ်ဆေးထုတ်ပေးဖို့စစ်ကောင်စီကကန့်လန့်ခဲ့ပါတယ်မိုင်းလာအဖွဲ့ကတော့သူတို့အစီအစဉ်နဲ့သူတို့ထိန်းချုပ်ရာဒေသမှာအားလုံးနေပါထုတ်ပေးပြီလို့တုံ့ပြန်ခဲ့ပါတယ်ကျမရေးဝန်ကြီးဌာနကတော့တိုင်းရင်းသားနဲ့နိုင်ငံအဖွဲ့တွေအားလုံးကိုဘလို့အစီအစဉ်နဲ့ကိုဗစ်ကာကွယ်ဆေးတွေထုတ်ပေးမယ်ဆိုတာစီရင်ပြုစုနေစေဖြစ်တယ်လို့ပြောခွင့်ရက VOA ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုအောင်မြတ်သူကတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးကိုဦးစားပေးအစဉ်လိုက်ထိုးပေးနေချိန်မှာတိုင်းရင်းသားလက်နက်ကိုင် EU အဖွဲ့တွေကိုလည်းဦးစားပေးကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ကျမရေးဌာနကပြောပါတယ်တချိန်တည်းမှာပဲတချို့လက်နက်ကိုင်အဖွဲ့တွေကိုကာကွယ်ဆေးထိုးနှံပေးဖို့စစ်ကောင်စီကကမ်းလှမ်းတာတွေလည်းရှိပါတယ်ဒီအထက်မှာအထူးတေသ၄မိုင်းလားအဖွဲ့လည်းပါပါတယ်စစ်ကောင်စီဘက်ကကာကွယ်ဆေးထိုးနှံတဲ့ကိစ္စအကူအညီပေးခြင်းကြောင့်ကမ်းလှမ်းစာကိုဒီရက်ပိုင်းမှာပဲရရှိခဲ့တယ်လို့မိုင်းလားအဖွဲ့ရဲ့ပြောခွင့်ရဦးဆိုင်မောက်ကပြောပါတယ်ဒါပေမဲ့မိုင်းလားဒေသမှာကာကွယ်ဆေးကိုကိုယ်အစီအစဉ်နဲ့ကိုယ်လူအလုံးကြီးပါထိုးနှံပြီးသွားတဲ့အခြေအနေမျိုးအကူအညီမလိုတော့ကြောင်းစာပြန်ကြားခဲ့တယ်လို့သူက VOA ကိုပြောပါတယ်
ရေးချင်းကော်မရှင်လာတဲ့ဟာဟိုအချုပ်ကြီးရပြည်တို့ဖွင့်ရပို့လာတဲ့စာဖြစ်တယ်ကိုဗစ်ကာကွယ်ဆေးလူထုတွေကအကုန်လုံးကဖြစ်စရာခံတော့ကထိုးပြတာဖြစ်တယ်ဆိုတော့ကျွန်တော်ဖွဲ့စည်းနေနေကြတော့မလိုတော့ခင်ဗျကျွန်တော်စာပြန်ပေးလိုက်ပြီသူတို့
မိုင်းလားဒေသထဲမှာတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးကိုထိုးပေးထားတာဖြစ်တယ်လို့ပြောပါတယ်အဲ့ဒီဆေးတွေမှာတရုတ်ဘက်ကလူရန်နဲ့ဆေးတွေပါတယ်လို့မိုင်းလားတာဝန်ရှိသူတွေဘက်ကဝယ်ယူပြီးတော့ထိုးနှံပေးတဲ့ဆေးတွေလည်းပါတယ်လို့သူကပြောပါတယ်ကိုဗစ်တတိယလိုင်းမှာတိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့တချို့ကအခုလိုကိုယ်အစီအစဉ်နဲ့ကိုယ်သူတို့ဒေသတွေမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးနေကြပါတယ် UWSA ဝါတပ်ဖွဲ့ကထိန်းချုပ်တဲ့ဒေသမှာတရုတ်အကူအညီနဲ့ Sinovac ဆေးကိုဒေသခံအားလုံးနီးပါးကိုထိုးနှံပေးခဲ့တယ်လို့ကိုကံအဖွဲ့ကလည်းသူတို့လှုပ်ရှားနေမိနေမှာတရုတ်ထုတ်ကာကွယ်ဆေးတွေကိုထိုးနှံထားတယ်လို့ရွှေပြည်မြေသတင်းဌာနကရေးသားခဲ့ပါတယ်ကချင်လက်နက်ကိုင် KIO အဖွဲ့ရှမ်းမြောင် SSPB SSA အဖွဲ့တို့ကလည်းသူတို့ထိန်းချုပ်တဲ့နယ်မြေတွေမှာတချို့ကိုကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတယ်လို့သိရပါတယ်စစ်ကောင်စီကတော့မြန်မာတနိုင်ငံလုံးမှာရှိတဲ့လူတွေအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့ပြောကြားထားပါတယ်နိုင်ငံထဲမှာရှိတဲ့သူအားလုံးကိုကာကွယ်ဆေးလွှမ်းကြုံထိုးပေးထားနိုင်မှရောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်မှာဖြစ်တယ်လို့ကျန်းမာရေးဝန်ထမ်းကပြည်သူ့ကျန်းမာရေးဦးစီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဝန်ရှင်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေကဘယ်အဖွဲ့ကိုဘလို့အစီအစဉ်နဲ့ထိုးပေးမလဲဆိုတာနဲ့ပတ်သက်လို့မေးမြန်းရမှာအခုလိုဖြေပါတယ်
။မာနာတာရှိယောဂအခန်းရှိပါဘလို့ဟာမာတာရှိယောဂအခန်းရှိတယ်လေအဲ့ဒါမာတာရှိယောဂအခန်းဆိုဒီမှာဘယ်သူတွေပါဝင်လဲဆိုတဲ့အဲ့လို definition နဲ့ဖွင့်ရအောင်။အဲ့လိုပဲပေါ့နော်။တိုင်းသားလက်နက်ကိုင်ဖွဲ့စည်းဆိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေဘယ်နှခုရှိတယ်လဲဘယ်နှခုမှဒါရက်သက်ဆိုင်ရာဖွဲ့စည်းတွေကမျိုးအသေးစိတ်ပါဒီကဒီသေးရေးဖွင့်အောင်မှာဖြစ်ပါတယ်။နောက်ထပ်ကောင်းကွယ်ဆေးထိုးပေးမယ်နောက်ထပ် roadmap ကိုဒါချပြလိုက်တယ်ဆိုတော့ပါပဲ
တရုတ်နိုင်ငံကဝယ်ယူထားတဲ့ Sinopharm COVID ကာကွယ်ဆေး24သန်းတည်းက4သန်းထပ်မံရောက်ရှိတယ်လို့စက်တင်ဘာ17ရက်နေ့ထုတ်သတင်းစာမှာဖော်ပြခဲ့ပါတယ်တရုတ်ကာကွယ်ဆေး10သန်းကဒီလအတွင်းမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိပြီးအောက်တိုဘာလမှာ10သန်း၊နိုဝင်ဘာလမှာ4သန်းထပ်ပြီးရောက်လာမှာဖြစ်တာမို့ COVID ကာကွယ်ဆေးစုစုပေါင်း24သန်းဒီနှစ်တွင်ရရှိမယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်လာမယ့်2022ဇန်နဝါရီမှာဒါရီအားလုံးကိုအပီးထိုးနှံပေးဖို့ကနဦးစီစဉ်ခဲ့ပေမဲ့လည်းအခုတော့ဒီဇင်ဘာမှာနောက်ဆုံးထားပြီးတော့ထိုးနှံပေးသွားမယ်လို့ပြောပါရခင်ဗျာ
မြန်မာနိုင်ငံထဲကကိုဗစ်ကာကွယ်ဆေးတို့အစီအစဉ်တွေအကြောင်းကိုအောင်မြတ်သူကတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကျွန်တော်တို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ31 32 51အပြင်လိုင်းလာမီတာ190တို့ကနေပြီးတော့လည်းနားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း Radio အစီအစဉ်ပြပချင်း9နာရီမှလည်းတရိုက်ထုတ်လွှင့်နေပါတယ်ဒါဒီမကတရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်ကြပါတယ်ရှင်
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်စင်နိုင်ပါတယ်
VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရီမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်စက်တင်ဘာလ14ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ33.52အပြင်လိုင်းလမီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းအစီအစသ်ကို email ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဒီကနေ့ညတူတရားပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းဆရာနဲ့စနေနေ့အင်္ဂါနေ့ညစကပိုင်းအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုအရင်ဆုံးတင်ဆက်သွားပါမယ်။ကွန်အောင်ကတင်ပြထားပါတယ်ရှင
်။ကိုဗစ်ကဝင်စေးထူဖို့ဘိုင်ဒန်ဆိုရရဲ့ဆောင်ရွက်ချက်ဟာပြည်ထောင်စုဆိုရရဲ့လုပ်ပိုင်ခွင့်ပေါင်းကိုကျော်လွန်လှုပ်ဆောင်တာဖြစ်ပြီးကာကွယ်ဆေးမထိုးသူတွေအနေနဲ့ဆေးထိုးဖို့ပိုဆန့်ကျင်လာစေတယ်လို့ဝေဖန်သူတွေကထောက်ပြပါရယ်စီမင်းသစ်အရာအမေရိကန်တဝန်းကလုပ်ငန်းရှင်တချို့အနေနဲ့သူတို့ဝန်ထမ်းတွေအားလုံးဆေးထိုးလာစေဖို့ဆောင်ရွက်ရမှာဖြစ်ပြီးဆေးမထိုးဘူးဆိုရင်တော့ကိုဗစ်ရှိမရှိဘတ်ဆင်ဆက်ဆေးဖို့လိုအပ်မှာပါစီကံချိုးဖောက်မှုတစ်ခုအတွက်လုပ်ငန်းရှင်တွေအနေနဲ့ဒဏ်ကြေး14,000ပေးရမှာဖြစ်ပါရယ်
The problem is that I'm trying to overcome
ကျက်တနာကစီမထိုးဘူးလို့ကြောက်ကငင်းဆန်နေတာဒီကိုကြော်လောကိုဂျူးစားနေတဲ့အချိန်ထဲမှာတပတာရဲ့ဒီစီမင်းစီကန်းတစ်ကြောက်လောက်ရခင်ရဘုခက်ခဲစီပါတဲ့
John Hopkins တက်တူရဲ့စီရင်ကိန်းနန်းတွေအရအမေရိကမှာလူပေါင်း40သန်းဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီး6,000-6,000လောက်သေဆုံးခဲ့ပါတယ်အခုအခါမှာတော့အသက်70နှစ်အထက်အမေရိကန်84ရာခိုင်နှုန်းဟာကိုဗစ်ကာကွယ်ဆေးထိုးထားပြီးလို့ကူးစက်ရောဂါတားဆီးရေးနဲ့ထိကျုပ်ရေးဌာန CDC ကပြောပါရယ်အခုသတင်းပတ်တွေအတွင်းမှာလဲကာကွယ်ဆေးထိုးသူတွေပိုများလာတာပါဒါပေမဲ့လဲအမေရိကန်အလုံးကြီးပါကာကွယ်ဆေးမထိုးဘူးဆိုရင်တော့ကိုဗစ်ကူးစက်မှုတွေဆက်ဖြစ်ပွားလာမှာမျိုးကိုတောင်းရှိသူတွေကဆွေးနွေးနေပါရယ်သမ္မတဂျိုးဘိုင်ဒန်ရဲ့ကာကွယ်ဆေးထိုးလာဖို့ဆောင်ရွက်တဲ့အစီအစဉ်အပေါ်ကတော့ Republican ပြည်နယ်အုပ်ချုပ်ရေးမှူးတွေကကန့်ကွက်နေပြီးဥပဒေကြောင်းအရတုံ့ပြန်မှာဖြစ်တယ်လို့ဒီအစီအစဉ်ဟာဖွဲ့စည်းပုံနဲ့မကပ်ညီဘူးလို့ဆိုပါရဲဘိုင်ဒန်ဆိုရကတော့နိုင်ငံတော်ကကျန်းမာရေးဌာနတွေအပေါ်ညှင်ကြားပိုင်ခွင့်ရှိတယ်လို့ဖြစ်ပါပြီးအဲ့ဒီဌာနတွေမှာဝန်ထမ်းပေါင်း18တန်းရှိပါတယ်ဝန်ထမ်းလုပ်သား100နဲ့အထက်ရှိတဲ့လုပ်ငန်းခွင်တွေမှာဆိုရင်လည်းတန်း80လောက်ရှိနေတာပ
ါ This is an appropriate action we believe
တင်ရတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့ယုံကြည်ပါတယ်အရေးကြီးဆုံးကလူထုကျန်းမာရေးရှုထောင့်ကနေကြည့်မယ်ဆိုရင်လည်းအလုပ်သမားတွေဘေးရန်ကင်းကင်းလုတ်ကင်နိုင်လေစီးပွားရေးဘက်မှာပိုအားကောင်းလာစေဖို့အထောက်အကူဖြစ်လေပါပဲ
မကြသေးခင်ကလည်းသမ္မတဘိုက်ဒန်ဟာအမေရိကန်ဆိုရဝန်ထမ်းတွေကာကွယ်ဆေးထိုးဖို့အမိန့်ညွှန်ကြားချက်တစ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။မကြသေးခင်ကအောက်ယူတဲ့ CNN လူထုစစ်တမ်းတစ်ခုအရအမေရိကန်စီးပွားရေးဟာမကောင်းဘူးလို့အမေရိကန်60နှစ်ရာခိုင်နှုန်းကတုံ့ပြန်ထားတဲ့အချိန်မှာပဲကာကွယ်ဆေးထိုးလာအောင်အမေရိကန်ဆိုရကကြိုးပမ်းလာတာပါ။ဒါပေမဲ့လည်းကာကွယ်ဆေးထိုးသူပိုများလာတာကြောင့်စီးပွားရေးပိုကောင်းလာမလား၊ကာကွယ်ဆေးမထိုးသူတွေကအဆိုရရဲ့အမိန့်ကိုပိုးပြီးတော့အခန့်ဆန့်ကျင်လာမလားဆိုတာကတော့စက်ပြီးစောင့်ကြည့်ရမှာပါခင်ဗျ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုအောင်ကတင်ပြသွားတာပါရှင်။မကြာခင်မှာတော့အင်္ဂါနေ့ညစကပိုင်းအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အင်္ဂါနေ့ညစကပိုင်းအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုသံအမတ်ကြီးအဖြစ်ဆက်ပြီးတော့အတိအမှတ်ပြုဖို့ကမ္ဘာတစ်ဝှမ်းမှာရှိတဲ့မြန်မာဒီမိုကရေစီရဲ့တက်ကြွလှောက်ရှားသူတွေကတရားပိုင်းတွေအတွင်းတောင်းဆိုလှောက်ရှားနေကြပါတယ်ဒီထဲမှာအမေရိကန်ကမြန်မာဒီမိုကရေစီရဲ့တက်ကြွလှောက်ရှားသူတွေလည်းပါဝင်ကြပါတယ်သူတို့ရဲ့မျှော်လင့်ချက်လှုံ့ဆော်ချက်စရရနဲ့ပတ်သက်ပြီးတော့နယူးယောက်အခြေစိုက် NYCBC Burmese Community ကမရှိမင်း Virginia အခြေစိုက် Freedom Justice Equality for မြန်မာအဖွဲ့ကကိုမျိုးစော်ဦးတို့နဲ့ကိုကျော်ကျော်သိန်းကဆက်သွယ်မြင်မြန်ဆွေးနွေးထားပါတယ်ရှင
်။မရှိမင်းကိုမျိုးစော်ဦး VOA ရဲ့ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ
။မင်္ဂလာပ
ါ။ဆိုတော့ကျွန်တော်မရှိမင်းနဲ့ကျွန်တော်စလိုက်ပါမယ်ကျွန်တော်ပထမဦးဆုံးမေးခွန်းကိုအခုဆိုရင်ဟလာကျွန်တော်တို့ဒီအစည်းအဝေးကိုအတန်လွှင့်မဲ့စက်တင်ဘာလ14ရက်အင်္ဂါနေ့ဆိုရင်ကုလသမဂ္ဂ86ကျင်းပြောင်းသူပြည်ညီလာခံမှာ credential challenge ပေါ့နော်မြန်မာနိုင်ငံကိုဘယ်သူကိုစားပြုမလဲလက်ရှိတမ်းမကြီးဦးကျော်မိုးထွန်းကိုစားပြုမလားဒါမှမဟုတ်စစ်ကောင်စီကနေပြီးတော့အစိုးတင်သွင်းထားတဲ့ဟလာတန်ကိုစလဲကိုဒီပြုမလားဆိုတာကိုစပြီးတော့သူစွန့်နေကြပါမယ်ကျွန်တော်တို့တည်ထားသလားမနေ့ပြန်မှာမနေ့ပြန်ဆိုတာတဲ့အင်္ဂါနေ့မှာအခုအတန်လွှင့်နေတဲ့အချိန်ဆိုရင်တော့ဒီ credential committee မှာပါမဲ့နိုင်ငံတွေကိုနိုင်ငံသူတို့ရေးပြီးတဲ့အဆင့်ကိုရောက်သွားပါပြီ။နောက်ရက်ဒီမှာသူတို့ဒါကိုဆွေးနွေးကြမယ်ဆိုဖြတ်ကြမယ်ပေါ့နော်။ကုလသမဂ္ဂထပ်ပြီးနေလာမယ်။ဆိုတော့မက်ရှင်မင်းတို့ကိုမျိုးစော်ဦးတို့ကဟလာတာမန်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတာမန်ကြီးဖြစ်ဆက်ပြီးတော့အတိအမှတ်ပြုပေးဖို့ဆိုပြီးတော့ကုလသမဂ္ဂကိုတောင်းဆိုပြီးတော့ဆန္ဒပြလိုက်လို့ရှားမှုတွေအကြီးအကျယ်လုပ်နေကြတယ်လို့ကျွန်တော်တို့လို့နားလည်ထားပါတယ်။ဆိုတော့မက်ရှင်မင်းတို့အခုလုပ်နေတဲ့လှုံ့ရှားမှုရဲ့အရှိန်အဟုန်ကဘလောက်ကြီးတယ်လို့မရှင်မင်းပြောနိုင်ပါလားခင်ဗျာ
တော်တော်အရေးပါရတယ်လို့ယုံကြည်ပါတယ်ကိုအခုဆိုရင်မြန်မာနိုင်ငံမှာလည်းဒီဒီစင်ညာလိုက်ပြီဆိုတဲ့ခါကျတော့ပြည်သူတွေကတက်ကြွနေတဲ့အချိန်ဖြစ်ပါတယ်အဲ့ဒါအပြင်ပြည်သူတွေတက်ကြွနေတယ်လို့ပဲဒီမင်းအောင်လိုင်းတို့ဘက်ကနေလည်းပို့ပြီးတော့ဖိအားပေးပြီးတော့ ES ဆက်လုပ်နေတာကြီးကတိုးလှုပ်လာဖို့ပဲရှိပါတယ်အဲ့အတွက်ကြောင့်မလို့ဒီဘက်ကနေပြီးတော့ကိုအဝေးကိုရောက်နေတဲ့လွတ်လပ်တဲ့နိုင်ငံတွေကိုရောက်နေတဲ့ဒီဘက်မှာ free speech freedom to demonstrate ဒီလိုမျိုး right တွေရှိထားတဲ့နိုင်ငံမှာရောက်နေတဲ့လူတွေကပို့တိုးပြီးတော့ဒီ diplomatic way နဲ့ပေါ့နော်ဒီဆန္ဒပြရဲဆိုတာလည်းပတ်ဝန်းကျင်မှာရှိတဲ့တခြားလူမျိုးတွေလည်းတီးဖို့ပြီးရခါကြတော့လည်းအစိုးရဘိုင်းနေနိုင်ငံဆောင်အစိုးရဘိုင်းနေရလည်းဒီဘက်ရောက်နေမြန်မာတွေကစသွေးမအေးဘူးဆိုတာကိုတီးဖို့ပြီးတော့ကိုရီးယားလည်း diplomatic way နဲ့သူတို့ရှိကိုပို့တဲ့စာတွေကိုလူတို့လူဆောင်တော့မှာလက်မှတ်တွေရအောင်ယူပြီးတော့များများပို့နိုင်လေလေပို့ပြီးတော့ထိရောက်နေလေဖြစ်မှာပါပြီးတော့ main online တို့ဘက်ကနေပြီးတော့အများအားပြောနေတာသူတို့မှာ territory ရှိတယ်သူတို့ကအချုပ်အခြာအာဏာရှိရဲဆိုတဲ့သဘောမျိုးနဲ့ propaganda ဖြန့်နေတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့ဒါမှားတယ်ဆိုတာကိုမြန်မာပြည်မှာတချို့မျိုးရည်တွေမှာလည်းဒီလိုမျိုးခက်ခဲနေတဲ့ကြားရရအောင်ဆန္ဒပြနေတဲ့ပြည်သူတွေရှိပါတယ်ဒါပေမဲ့အရင်ကတော့မလုံနိုင်ဘူးပေါ့နော်ဖျော်ဖျော်ကြီးအစလုံးကတော့ထွက်လို့လို့မရဘူးအသက်အိုးအိမ်စီးတဲ့အလုံးအကုန်လဲပြီးလုံနေရတာမြန်မာပြည်ထဲမှာအဲ့ဒါကမှကိုရီးယားအနေနဲ့ကင်းကင်းနဲ့လုံလို့ရတဲ့လူတွေကရအောင်လုပ်တဲ့နီးနဲ့ diplomatic way or physically ဆန္ဒပြတဲ့နီးနဲ့ရောလုပ်နေတာကြီးကထိရောက်မှုရှိရလို့မင်းအောင်လိုင်းတို့ပြောနေတာကြီးကအမားတွေလိမ့်လဲတာတွေဆိုတာကိုထက်ခါတလဲလဲမီဒီယာတွေရောကဘာတစ်ခုလုံးရောကို့အပေါင်းအသင်းအတိုင်းဝိုင်းပေါ့နော်ဒီမြန်မာမဟုတ်တဲ့လူတွေရော remind လုပ်နေခြင်းဟာလိုအပ်တယ်ထိရောက်တယ်လို့သွေးအေးမသွားအောင်လုပ်တဲ့အရာလို့ရှင်မင်းကယူဆပါတယ်ရှင
်ဟုတ်ကဲ့ခင်ဗျဆိုတော့မက်ရှင်မင်းကနယူးယောက်မှာခြေစိုက်တယ်ကိုမျိုးစော်ဦးကတော့ကျွန်တော်တို့ဒီဘက် Washington DC Maryland Virginia ပေါ့နော်နေတာတော့ Virginia မှာဒါပေမဲ့ဒီ၃ပြည်နယ်နေရာ၃ခုဒေသ၃ခုမှာခြေဆိုင်တဲ့လှုပ်ရှားမှုကိုကိုမျိုးစော်ဦးတို့ကလုပ်နေကြတယ်ဆိုတော့ကိုမျိုးစော်ဦးတို့ရဲ့လှုပ်ရှားမှုအရှိန်ဝန်ကရောဘယ်လောက်ထိကြီးနေပါသလဲကိုမျိုးစော်ဦ
းဟုတ်ကဲ့ပါခင်ဗျာဒေါ်လာရေးအခု9လတည်းဝင်လာတဲ့အခါမှာကျွန်တော်တို့ကဒီ DC movement မှာပြီးခဲ့တဲ့ရှစ်လေးလုံးနှစ်ပတ်လည်တော့လည်းလူ4000ကျော်လောက်ပါဝင်ဆန္ဒပြပါတယ်အခုဒီနယူးယောက်ကိုကျွန်တော်တို့ဒီဘက်ကဘတ်စီနဲ့ရောက်တရားပေါ့နော်အဲ့လိုမျိုးသွားပြီးတော့ဆန္ဒပြကြတယ်ကျွန်တော်တို့ဘက်ကလူတွေနောက်နေနေရရကလာပြီးတော့ပူးပေါင်းပါဝင်ကြတဲ့အခါမှာနယူးယောက်မှာရှိတဲ့ The Critical Challenge ဆိုခေါ်တဲ့အဲ့ဒီကိုကျော်မွန်းထွန်းရဲ့ဟိုဟာဘယ်လိုပြောရမလဲသူ့ရဲ
့ကိုစားပြု
တဲ့ represent ဖြစ်မှုကိုကြော်ပြီးကျွန်တော်တို့ဝိုင်းပြီးတော့ထောက်ခံကြတာအခုလူတစ်ထောင်ကျော်လောက်ကမ်ပိန်းကြီးရှိပါတယ
်ဟုတ်ကဲ
့အဲ့တော့အကုန်လုံးကဆန္ဒပြတဲ့တော်လိုင်းကြီးကာလာကြလာတဲ့နဲ့အမျှအကုန်လုံးသူ့မှာရှိတဲ့ potential သူ့မှာရှိတဲ့ကျွမ်းကျင်မှုတွေတဖြည်းဖြည်းကျွမ်းကျင်လာပါလေပို့ပြီးတော့ဥပမာဟိုဟာဈေးရောင်းတဲ့လူကရောင်းမယ်ဟို fundraising အတွက်လုပ်တဲ့လူကလည်းစင်ပြေလာတယ်ဒီဘက်ကနိုင်ငံရေးလှုပ်ရှားမှု speech လုပ်တဲ့လူတွေဒီဘက်ကဒီဟိုဘာမှပေးတွေပါတွေလုပ်တဲ့လူတွေဒါဗမာနိုင်ငံကို အန်ယူဂျီကိုကိုးစားပြုဖို့အတွက်လှုပ်ရှားနေတဲ့လူငယ်တွေလူငယ်လူကြီးမှန်သမျှအကုန်လုံးပို့ပြီးတော့ inside outside အချိန်ရလာတယ်ပေါ့ခင်ဗျာဟုတ်ကဲ့ခုနကကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီလောက်အာဂျိုမန်တက်ပေါ့နော်လူငယ်ကကိုမျိုးစော်ဦးလည်းပြောတယ်မရှင်မင်းလည်းပြောတယ်လူငယ်ကဒီလောက်ဟလာအများကြီးပါလာနေရောဒီလူနိုင်ငံမျိုးမှနေပြီးတော့ဟလာနေတူကဂျုံကန်နေရတဲ့ကိုရဲ့ရက်တီရဲ့အတွက်လုံနေရတဲ့အချိန်ကြီးဂျားထဲမှာကိုပဲကိုမိခင်တိုင်းပြည်ရဲ့အရေးအတွက်အချိန်ပေးပြီးတော့ငွေအားလူအားအချိန်စသည်အပြင်ပေးပြီးတော့လုပ်တယ်ဆိုတော့လွယ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်အဲ့လိုနားလဲပါတယ်ဒါကတတော်ကိုအားဆိုင်ပြီးတော့လုပ်ကြရတယ်ကိစ္စဆိုတော့ဒီလောက်ထိကိုအားဆိုင်ပြီးတော့လုပ်နေတဲ့ကိစ္စအပေါ်မှာမရှင်မင်းဘလောက်များမျှော်လင့်ချက်ထားပါတယ်လေ
အပြည့်ဝယုံကြည်တယ်ကိုနိုင်မယ်လို့အပြည့်ဝယုံကြည်တယ်အချိန်တိုင်းတာတခုတော့ကြာမယ်ပေးဆက်မှုတွေများမယ်ဒါပေမဲ့နိုင်မယ်ဆိုတော့ပန်းနိုင်ကိုတွားနေကြတာဒီလိုမျိုးလူတွေအကူအားအကူဒီလိုမျိုးရာကန်းထောင်ကန်းလေးပဲ objective တူတူမဟုတ်ဘူးအခုလိုမျိုးလူတန်းနဲ့ချီပြီးတော့ objective တခုတည်းကိုတွားနေရဲဆိုတာအဲ့ဒီအားလေအရန်ရှားတယ်ဒီလိုမျိုးအားနဲ့တွားနေရတဲ့ကြောင့်နိုင်ကိုနိုင်မှာလို့ယူဆရတဲ့ကြောင့်မလို့ဘာပဲလို့လို့ကပေးဆက်ရတာတန်တယ်ဒီအပြင်ကမြန်မာပြည်ပေးဆက်ရတာပြည်တွင်းကမြန်မာပြည်တကယ်ရင်ဆိုင်နေရတဲ့ဆိုင်ဘာမှမရှိတဲ့အတွက်ကြောင့်မလို့တမျိုးတွေဆက်ကိုလုပ်ရမယ်။နိုင်ကိုနိုင်မယ်ဆိုရက်ရည်ရွယ်ချက်နဲ့ပဲဆက်သွားမယ်ပေါ့
။ကိုမျိုးစော်ဦးရောဘလောက်ထိမျှော်လင့်ချက်ထားတယ်လဲ
။ကျွန်တော်တို့ကဒီတကဘာလုံးကမှရှိတဲ့ဝေရောက်မြန်မာတွေအကုန်လုံးကဒီအောင်ပဲအာဂျိုမန်တိုက်ပေါ့နော်။မျှော်လင့်ချက်ကိုအကြီးထားပြီးတော့အကုန်လုံးပူးပေါင်းမှာဝင်ကြတယ်။ကျွန်တော်တို့အမေရိကန်တနိုင်ငံနဲ့မဟုတ်ပါဘူးဗျ။နိုင်ငံတကာမှရှိတဲ့ဝေရောက်မြန်မာတွေပြည်တွင်းမှာရှိတဲ့ပြည်သူလူထုကိုခံစားနေရတဲ့ဒုက္ခတွေကိုကိုးစားပြုပြီးတော့ကျွန်တော်တို့ကတက်ကြွတော့ဝင်းရံကြပြီးတော့သူတို့တွေလုံမြောက်ဖို့အတွက်ကိုကျွန်တော်တို့ကအမှန်တကယ်ပဲရင်ထဲမှာဆန္ဒအပြည့်ဝနဲ့ကျွန်တော်တို့ပူးပေါင်းပါဝင်ကြနေတတူကကိုရုံးကန်တဲ့ဟာတွေကိုမေ့ထားပြီးတော့ပြင်ပန်းနဲ့မောတဲ့သဘောမထားဘဲနဲ့เนาะဟိုမိသားစုဆိုလည်းကလေးတွေပါပါတယ်ပြည့်ရမလားအကုန်လုံးခေါ်လာပြီးတော့ရအောင်လို့ကျွန်တော်ရအောင်ချီတက်လာခဲ့ကြတာပါမှန်တယ်နေရဆုထားတဲ့နေရဟုတ်ကဲ့အဲ့တော့ကျွန်တော်တို့ရဲ့မျောလင်းချက်ကတော့တကယ်ကိုအကြီးလို့ပြောလို့ရပါတယ်ဗျဟုတ
်ဆိုတော့မျောလင်းချက်ဆိုတာကကျွန်တော်တို့အခုပြောကြတဲ့အချိန်ဒီမှာအဓိကအချက်ကတော့ဟလာလက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံကိုစားပြုတန်မတ်ဖြစ်ဆက်ပြီးတော့အတိမတ်ပြုဖို့ပေါ့နော်ဒါကလက်ရှိမှာမဲ့ရှင်မင်းတို့ကိုမျိုးစုံတို့ဟလာတွန်းတွန်းတိုက်တိုက်နဲ့အားကျုံမှန်တဲ့လုပ်နေကြတဲ့ကိစ္စပေါ့ဆိုတော့မဲ့ရှင်မင်းအကယ်၍များဒါကုလသမဂ္ဂရဲ့ဆိုမဲ့ချက်ပေါ်မှာမူတည်တာပေါ့နော်ကုလသမဂ္ဂဒီကိုစားပြုမှုဆုံးဖြတ်ရွေးချယ်ရေးအဖွဲ့လို့ပြောရမှာပေါ့ credential committee ကနေပြီးတော့ဆုံးဖြတ်တဲ့ပုံမှာမူတည်တယ်တခါကုလသမဂ္ဂသူတွေညီလာခံမှာတက်နေတဲ့အဖွဲ့ဝင်နိုင်ငံအားလုံးရဲ့ဆုံးဖြတ်ချက်ပုံမှာမူတည်မယ်ဆိုတော့အကယ်၍များဟာလားမရှင်မင်းတို့မျှော်လင့်တယ်လို့ဖြစ်မလာခဲ့ဘူးပေါ့ဖြစ်မလာခဲ့ဘူးလို့တက်တက်ပြောရရင်တော့ဟာလားဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတန်မတ်ကြီးဖြစ်အတိမတ်ပြုတယ်လို့လည်းမပြောဘူးစစ်ကောင်စီဘက်ကတင်သွင်းတဲ့တန်မတ်ကိုလည်းပဲအတိမတ်ပြုတယ်လို့မပြောဘူးကြားချတာမျိုးလည်းဖြစ်ချင်းဖြစ်နိုင်တယ်ဒါမှမဟုတ်တယောက်မှတယောက်ကိုအတိမတ်ပြုတာမျိုးလည်းဖြစ်နိုင်တယ်ဆိုတော့မန်ရှင်မင်းတို့လိုချင်တာကဥကျော်မိုးထွန်းကိုအတိမတ်ပြုဖို့အကယ်၍များအဲ့ဒီလိုဖြစ်မလာခဲ့ဘူးဆိုရင်ပေါ့မန်ရှင်မင်းအဲ့ဒီအပေါ်မှာဘလူအဲ့ဒီအခြေအနေကိုဘလူခံယူမလဲစိတ်ပြက်လည်းပြက်ဖြစ်မလားဘလူမျိုးများသဘောထားမလဲမန်ရှင်မင်း
လူဆိုတော့အကိုဒီ result ကအဲ့လိုမျိုးကြားနေတာပဲဖြစ်ဖြစ်သူတို့ဒီ decision postpone လုပ်မယ်ပေါ့ future မှာပဲဆုံးဖြတ်မယ်အခုလောလောဆယ်မဆုံးဖြတ်သေးဘူးပဲဖြစ်ဖြစ်အဲ့လိုတွေဖြစ်လာခဲ့ရင်တော့လူဆိုတော့ခဏတော့စိတ်ထိကြိုက်မယ်ဒါပေမဲ့အာရော့သွားလို့မရဘူးဒီ UN ဥကြုံမုံထုံတာမကြီးဥကြုံမုံထုံရွေးရင်တော့တိတ်ကောင်းတာပေါ့ဒါဆိုရင်တော့မြန်မာနိုင်ငံတွက်ကတစ်ဖက်တစ်လမ်းတော်တော်အားဖြစ်မယ်ဒါပေမဲ့မရွေးခဲ့ရင်လည်းမြန်မာနိုင်ငံမှာ NUG government ဟာသူတို့လှုပ်ရှားရှိတာရို့ဆက်လက်လှုပ်ရှားနေတာပဲဟိုတခြားနိုင်ငံတွေကဝင်းကူပါကိုကတော့အကူအညီတောင်းမှာကိုတောင်းဝင်ဒီနိုင်ငံက government to government ကူညီပါလို့တောက်ချက်ကူညီတောင်းလာတာကိုတောင်းဝင်လုံးစော်လာတာကိုတောင်းဝင်ဆက်လို့ဆရာရှိတာလောက်ရမှာလဲကိုတောင်းဝင်ပဲအဲ့တော့ဟိုဘက်က UN မကူညီပင်မဲ့လဲဆက်သွားရမှာပဲအခုလောလောဆယ်တော့ဒါကို target ထားနေတာပေါ့နော်ဒီဟာဖြစ်လာရင်တော့အထောက်အကူအများကြီးဖြစ်မှာဟုတ်လို့မဖြစ်လာဘူးဆိုရင်လဲကိုကမြန်မာနိုင်ငံဆက်ပတ်မှုဆရာရှိရပို့ရမယ်ဥမာဆိုရင် UN ဒါရိုက်ကူညီတောင်းလို့မရတော့တဲ့အနေထားဆိုရင်နိုင်ငံတစ်ခုချင်းကို individuality ကိုနဲ့ပလဲပနံတင့်နေတဲ့နိုင်ငံတွေကိုပဲဒါရိုက်သူတို့စာရေးပြီးတော့တန်ယုံတွေကိုစာရေးပြီးတော့ပဲကူညီပါအန်ယူဂျီကိုအတိမတ်ပြုပါတနိုင်ငံချင်းကအတိမတ်ဆက်ပြုလာဖို့ United Nation အနေနဲ့မတိမတ်မပြုနိုင်တော့မှာဒီလိုဖြစ်လာအောင်အထူးသဖြင့် Asia နိုင်ငံတွေကိုဦးစားပေးပြီးတော့ပေါ့နော
်
ဟုတ်ကဲ့ US ကိုဆက်ပြီးတော့ဖိအားပေးတဲ့အနေနဲ့အဲ့လိုပဲဆက်သွားမှာပဲကိုစိတ်ဓာတ်ကျသွားစရာအကြောင်းမရှိဘူးဒီမှာလာပေါင်းများစွာလဲတကူလဲဖြတ်တန်းလာပြီးမြန်မာနိုင်ငံကြီးအနေနဲ့က တတိယကူညီပေါ်ပေါ်ထင်းနေမရပဲနဲ့လေအဲ့တော့ဆက်သွားမယ်အခုဆိုရင် international မှာဒါမျိုး internet ကိုလည်းကျေစုတင်နေအကုန်လုံး connect ဖြစ်တယ်ဒါမျိုးတွေတူတူစကားပြောလို့ရတယ်ပဲနေရာမှာပဲရှိနေရှိနေအဲ့ဒါမလို့တမီးတို့မြန်မာနိုင်ငံမှာဖြစ်နေတဲ့ဖြစ်ချက်တွေကိုဖုံးထားလို့မရဘူးအဲ့တော့မြန်မာပြည်အဝေးရောက်နေမြန်မာတွေက take step ပြီးတော့ဆက်ပြီးတော့တိုက်သွားမယ်ကိုရတဲ့အပိုင်းကနေရအောင်ဟုတ်ကဲ့စိတ်ကြကြတာမရဘူးလို့အားလုံးတိုက်တွန်းချင်တယ
်ဟုတ်ကဲ့ကိုမျိုးစုံဦးရောအကယ်၍များကိုမျိုးစုံဦးတို့မျှော်လင့်တယ်လို့ဖြစ်မလာဘူးဆိုရင်စိတ်လက်ပြစိတ်ပြက်လက်ပြက်များဖြစ်မိမလားစိတ်တက်များကြမိမလားဘလူအများအဲ့ဒီအပေါ်မှာကိုမျိုးစုံသဘောထားမိမလဲ
ဟုတ်ကဲ့ကျွန်တော်တကူတယ်သဘောထားပြောရရင်တော့ကျွန်တော်ကအစိုးရရဲ့ကအဲ့လိုမျိုးဟို plan in နဲ့မရဘီသွားမယ်စီသွားမယ်ပေါ့နော်ကျွန်တော်တို့တောက်လျှောက်အခြေရေရှည် plan အတွက်ကိုတခါလေးစဉ်းစားထားပြီးတော့မှကျွန်တော်တို့ဒီဒီတိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့တခြားအခုတကဘာလုံးကရှိတဲ့ဝေရောက်နေမှာတဲ့လက်ချင်းချိတ်ပြီးတော့အခုလိုလုံနေကြတဲ့အချိန်မှာသူတို့ဒီလိုမျှော်လင့်ချက်ဖြစ်မလာခဲ့တဲ့အချိန်မှာဘယ်လိုမျိုးပြင်ဆင်ရမလဲဆိုတော့အရင်အတဲ့ပုံပြီးသွေးဆုပ်သွေးစည်းညှို့ရမယ်တိုင်းနာတွေကလည်းပို့ပြီးတော့စီးလုံးညှို့ရမယ်မြန်မာနဲ့တိုင်းနာတွေကအကုန်လုံးတသွေးရက်တတန်နဲ့ဖြစ်ရမယ်เนาะအဲ့ဒီအရာကိုတိတိချာချာညှိညှိနိုင်နိုင်လောက်ကြမယ်ဆိုရင်ကိုယ်အားကိုကိုယ်ရင်လည်းအောင်မြင်မှုရမခဲရင်ပါဒီကြီးပါနိုင်ငံတွေကူညီမှလည်းမဟုတ်ဘူးဒါပေမဲ့အခုညှိနိုင်တော့ရနိုင်တယ်များတော့ကျွန်တော်တို့ဒီဘက်ကအဝေးရောက်မြန်မာတွေကအစွမ်းကုန်လုပ်ရမယ်ပြည်တွင်းကိုလည်းပံ့ပိုးမယ်ဆိုရင်ဒီရည်မှန်းချက်ကတနည်းနည်းတစ်ချိန်မှာပြည့်ဥပြည့်ရမယ်ရည်မှန်းချက်တခုဖြစ်ပါတယ်ဒါအားလုံးရဲ့ဆန္ဒပါပဲ
ဟုတ်ကဲ့ပါဆိုတော့အခုလက်ရှိကဟလာစေကောင်စီကအာဏာသိမ်းထားတယ်ပေါ့နော်စေကောင်စီအာဏာသိမ်းမှုကိုသဘောမတူဘူးလက်မခံဘူးစန့်ကျင်တယ်ဆိုပြီးတော့ဂျာကာလာမျိုးသားညွီအစိုးရ NUG ဆိုတာဖွင့်ထားတယ်ဂျာကာလာမျိုးသားညွီအစိုးရအခြေခံက CRPH ပေါ့ပြည်တော်စုထွက်တော်ကုစားပြုကောမဒီကျွန်တော်တို့2020နိုမာလာရွေးကောက်ပွဲကနေပြီးတော့တက်လာတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH CRPH ကနေပြီးတော့တခါ NUG ဆိုရကိုဖွဲ့စည်းထားတယ်။မရှိမင်း NUG တို့ CRPH တို့ဒီဖွဲ့စည်းတဲ့အပေါ်မှာမရှိမင်းတို့ဘယ်လောက်အထိယုံကြည်ကိုးစားမှုရှိပါသလဲခင်ဗျ။
ဒီကယုံကြည်ပါတယ်ဒီဒီလိုမျိုးအားနည်းချက်တွေတော့ရှိမှာပဲကိုကျော်ကဒီကာလမှာ NUG ကိုရှင်မင်းတို့မိတ်ဆွေတငယ်ချင်းငယ်ပေါင်းကြီးပေါ့ရဲမှာလဲအားမရပဲနဲ့ဝေဖန်တဲ့လူတွေရှိတယ်ဒါဟာဝေဖန်ခံနိုင်ရမယ်အစိုးရဆိုတော့ပြည်သူကတင်ပြထားတာဖြစ်တဲ့ကပြည်သူကကုတ်ကဲပိုင်ခွင့်ရှိတယ်ဒီနိုင်ငံကလည်းဒီလိုပဲတကယ်က President ဆိုတာပြည်သူကို serve လုပ်တာဆိုတော့ဝေဖန်တာရောခံနိုင်ရမယ်ဒါပေမဲ့သူတို့ကလည်းအပြည့်အဝယုံကြည်မှုရှိတယ်ဝေဖန်နိုင်လဲကိုတွေကမယုံကြည်ရတော့မဟုတ်ဘူးသူတို့မှလည်းအခုချိန်ကတမန်တမယိုးကြအစိုးရမဟုတ်ဘူးဒီလိုမျိုးစစ်တပ်ကနေပြီးတော့အကြမ်းဖက်စစ်တပ်ကနေပြီးတော့လက်နက်သုံးပြီးတော့ချုပ်ချယ်မှုစူးစမ်းနေတဲ့ကာလမှာအုပ်ချုပ်ရတဲ့အတွက်ကြောင့်သူတို့မှပြေးလွှားနေရတယ်ပုံရှောင်နေရတယ်တက်ကနိုလော်ဂျီပိုင်းကလည်းမြန်မာနိုင်ငံကအလောက် advance မဖြစ်ဘူး infrastructure လည်းငွေတွေကတိတ် strong ဖြစ်တာမဟုတ်ဘူးအမေရိကန်အောင်ဆန်းစုကြည်တို့ရဲ့လက်အောက်မှာတမယိုးနိုင်ငံလေးက၄နှစ်ခွဲကာလလေးပဲရှိသေးတယ်တကယ်စစ်စစ်ပေါက်ပေါက်တွက်ရှင်သူ့ April မှာ office ကိုလွှဲခဲ့တာ
ဟုတ်ကဲ့
အဲ့တော့၄နှစ်ခွဲလေးမှာတနိုင်နိုင်ငံလုတ်ခဲ့ပြီမဲ့လေ infrastructure ကမတောင့်သေးတဲ့တခါကျတော့ခက်ခဲအများကြီးရှိတယ်အခု CRPH ကနေတင်ပြောင်းလိုက်တဲ့ NUG အစိုးရမှာဒါကိုပြည်သူတွေဘက်ကလည်းနည်းနည်းပေါ်ပါတော့ပြန်နာလည်ပေးရမှာပေါ့နော်ဒါပေမဲ့ကိုရအဝေးရောက်နေတော့ဟုတ်တယ်ပြောဖို့ကလွယ်တယ်ပြည်တွင်းမှာတကယ်ခံစားရတဲ့ပြည်သူတွေကမမြန်ပြီးနေကြတာပေါ့လေအဲ့ပြည်သူတွေတအားကိုချင်းစာပြီးတဲ့ငွေချင်းတွေကလည်းခံပြင်းတာပေါ့လေဒါပေမဲ့ရှင်မင်းတကူတဲ့အနေနဲ့ရှင်မင်းတို့အဖွဲ့အစည်းအနေနဲ့ပြောရရင်တော့ယုံကြည်မှုအပြည့်ရှိတယ်နောက်ဆိုတော့နောက်ဆုံးကြနိုင်ငံတကာနိုင်ငံကိုတကယ်ကောင်းစေချင်အားလုံးတူတူဝိုင်းလုံးမှာအစိုးရတစ်ခုတည်းရပဲလုပ်လို့မရအောင်သူတို့ကတော့ legislation တို့ judiciary တို့ executive တို့ level တွေချပေးလိုက်မယ်ဒါပေမဲ့ပြည်သူကတခြားပိုင်းတွေဝိုင်းဝန်းထူထောင်မှသာမြန်မာနိုင်ငံပဲနိုင်ငံဖြစ်ဖြစ်ကအဆင်ပြေမှာအဲ့လိုမျိုးပဲခံယူတယ်ဒီတာဝန်တစ်ခုကို NUG တစ်ခုတည်းကိုပဲမပေးထားဘူးကိုယ်နိုင်ငံကောင်းမှုဆိုတော့အကုန်လုံးကတယောက်တစ်လက်ဝိုင်းလုံးမှသာကောင်းမှာဖြစ်တဲ့တကြောင်မလို့ NUG ဝေဖန်လို့ရတယ် NUG ကလည်းဝေဖန်တာကတကယ်ဝေဖန်တဲ့အရာဆိုသူလည်းပြင်ဆင်တဲ့နဲ့ပြည်သူကလည်းကိုယ်နိုင်ငံကိုလုပ်ရမယ်အဲ့လိုခံယူထားပါရရှင့်ကိုနိုဘမ2020မှာ legally democratic election မှာရွေးချယ်ထားတဲ့အစိုးရပေါ်ယုံကြည်မှုရှိပါရရှင့
်ကိုမျိုးစောဦးတို့ရောခုနမက်ရှင်မင်းပြောသလိုဟလာ NUG အစိုးရပေါ်အားမလို့အားမရဖြစ်တာတွေတချို့ဟာတွေဘဝင်မကြဖြစ်တာတွေတချို့ဟာတွေဟိုလူလေးမလုပ်ဘူးလားလူလေးမလုပ်ဘူးလားဘာလို့နှင်းနေရတာလဲစသဖြင့်အဲ့လိုမျိုးလေးတွေဖြစ်သလားတကယ်ယုံကြည်အားထားမှုရှိသလားကိုမျိုးစောဦ
းကျွန်တော်တို့ကတော့တကယ်ယုံကြည်အားထားမှုရှိပါဘာလို့လဲဆိုတော့အဓိကအားဖြင့်ဟာပြည်သူရဲ့တပီလုံးရဲ့ဆန္ဒပေါ့နော်တပီလုံးရဲ့ဆန္ဒနဲ့ရွေးကောက်ထားတဲ့ data အမှတ်တွေဖြစ်တယ်သူတို့မှာပြည်သူလူထုပေးထားတဲ့ petition လုံးရှိတယ်ပေါ့နော်ကျွန်တော်တို့ကသူတို့ပဲအဓိကဟိုယုံကြည်ကြည်နဲ့ဆက်ဆံပါခင်ဗျကျွန်တော်တို့ဘယ်ဖွဲ့စည်းပေးဖြစ်စေကာမူဒီဘက်ကကိုလုံနိုင်တာကိုလုံတယ်လို့မျိုးသူတို့ကလည်းအဓိကသူတို့ရဲ့
policy ကိုကျွန်တော်တို့ကအနောက်ကတေးချလိုက်ပါတယ်ဗျာတေးချလိုက်တဲ့အခါမှာအခုလိုမျိုးတချို့နေရာတွေကပုံဖြတ်တဲ့ဟာတွေရှိတယ်ကောလာဟာလာလိုမျိုးဖန်တီးပြီးတော့ဒီတော်လိုင်းကြီးကိုအားနေအောင်တမင်တကာပေါ့နော်ဟိုပြည်သူလူထုကြားထဲမှာဝါဒဖြတ်နေတာတွေရှိတယ်အဲ့ဒါတွေကိုလည်းကျွန်တော်တို့ဒီဘက်တစ်ဖက်တစ်လမ်းကဥပမာအကွာကိုကိုနဲ့နီးစပ်တဲ့ပတ်ဝန်းကျင်မှာကိုကပြန်ဖြတ်နိုင်ရမယ်ဒီဒီတနည်းအမှန်ကိုအမြင်အမှန်ဆိုတော့ကျွန်တော်တို့ကအဲ့ဒါတွေလည်းလုပ်ပါတယ်ဟောအဲ့ဒီအဓိကဒီဒီဒီဘူဝါဒအပိုင်းမှာမှားယွင်းရှိကောင်းရှိရာတွေပါတွေကိုပြည်သူလူထုအခက်နားလည်နိုင်မှုအတွက်အခက်အခဲတွေရော solution တွေရောကျွန်တော်တို့ကပြန်ပြနိုင်အောင်ကျွန်တော်တစ်ဖက်တစ်လမ်းစူးစမ်းပါ
ဟုတ်ကဲ့ကျွန်တော်အခုမင်းနေနဲ့ခေါင်းထဲမှာကျွန်တော်ဂျပန်မိကုန်းတစ်ခုပေါ်လာတယ်မရှင်မင်းဟိုအခုမျိုးစော်ဦးကိုကျွန်တော်မေးချင်တာခတ်တူတူနဲ့ကျွန်တော်ဖြစ်ပြီးဆိုတော့မရှင်မင်းတို့အခုလုံနေတာကဒေါ်ဆန်းစုကြည်နဲ့ NLD ပါတီအာဏာရဖို့လားဟာလား NUG အာဏာရဖို့လုံနေတာလားဒါမှမဟုတ်ဗမာပြည်မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မခံတာစစ်ပြောရရင်စစ်အာဏာရှင်စနစ်ပေါ့စစ်အာဏာရှင်စနစ်ပြန်ပြီးတော့အုပ်ချုပ်လာမှာကိုလက်မခံတာဘယ်ဟာကိုလုံနေတာလဲ NLD နဲ့ဒေါ်ဆန်းစုကြည်အနာရဖို့လုံနေတာလားစစ်အနာရှင်စနစ်ကိုချုပ်ငြိမ်းဖို့လုပ်တာလား
စစ်အနာရှင်စနစ်ချုပ်ငြိမ်းပြီးတော့ရှင်မင်းတို့ရဲ့ဒီမိုကရေစီရေကောက်ပွဲမှာအနာရထားတဲ့ကိုယ်စားလှယ်တွေကရွေးမြောက်ထားတဲ့အစိုးရပြန်ရဖို့အရေးကိုလုပ်တာပါရှင
်ကိုမျိုးစော်ဦးရောဘယ်လိုလဲ
ကျွန်တော်ကတော့ဒီတီတူတွေကိုဒီတောက်လျှောက်ပေါ့နော်နေပေါင်း80နီးပါးဒုက္ခပေးလာတဲ့စနစ်တစ်ခုရှိပါပမာပြီမှာအဲ့ဒီစနစ်ကစစ်အနာရှင်စနစ်ကြီးတစ်ခုလည်းမဟုတ်ဘူးအဲ့ပတ်ဝန်းသူတို့နဲ့ပတ်ဝန်းကျင်အတားအဝိုင်းမှာခရိုနီလောက်ပြီးတော့ချမ်းသာတဲ့ကိစ္စတွေမတရားခံရတဲ့ကိစ္စတွေအများကြီးရှိပါတယ်ဗျာဒါတွေကပြောရရင်တော်တော်လေးလက်ကျေပြန့်ပါတယ်ဒီစနစ်ကြီးတစ်ခုလို့ရိုက်ချိုးဖို့အဓိကထားပါတယ်ဒီအစိုးရဒီမေစု၅နှစ်လောက်လုပ်ခဲ့တဲ့အစိုးရမှာတော့တော်တော်လေးပြောင်းဒီပြောင်းလဲဖို့စတင်နေတဲ့အချိန်မှာဒီလိုအချိန်ကောင်းကိုရိုက်ချိုးလိုက်တော့ကျွန်တော်အမတန်မှလည်းပြည်သူလူထုအကုန်လုံးကနာကြည့်ရပါတယ်ဒီကိစ္စကိုအားကြောင့်မို့ဒီစနစ်ကဒါအဓိကတည့်ရခံပါလို့ကျွန်တော်ပြောချင်ပါလူပုဂ္ဂိုလ်တူတယောက်ကောင်းဆောင်ပြီးအာနာရှင်လောက်တာမျိုးမဟုတ်ပဲနဲ့အဲ့စနစ်တစ်ခုလုံးကစိုးဝါးဆိုတာဒုက္ခပေးနေတယ်စနစ်လို့ကျွန်တော်ယူဆလို့အဲ့စနစ်ကိုရအောင်တိုက်တာပဲ
ဆိုတော့အဲ့ဒီစနစ်ကိုတိုက်တဲ့နေရာမှာမရှိမင်းနောက်ထပ်ဘယ်လောက်ကြာကြာတိုက်ရအောင်မယ်လို့များတွေးထားတာတွက်ထားတာရှိလား
ခုစစဖြစ်ချင်းတော့ကိုကျော်ရဲ့အလောက်ကြာမယ်လို့မထင်ဘူးပေါ့အဲ့တုန်းကတော့လူတွေးနေပေါ့ရိုးရိုးလူတွေးနေဒါပေမဲ့တချို့ကိလူပေါ်ဆိုတာကိစ္စများများ politics ဆိုတာလည်းအရင်ချုပ်ထွေးပါတယ်ပြီးတော့အခါကျတော့အခုလိုအနေထားမှာတရုတ်နဲ့ရုရှားရဲ့ပါဝါအာဏာပြမှုကလည်းတအားကျယ်ပြန့်ပါတယ်ဒါကြောင့်မလို့ပြီးတော့ Afghanistan မှာ US ရဲ့ history ကလည်းချုပ်ထွေးပါတယ်ဒါကြီးအားလုံးကမြန်မာနိုင်ငံကိုတိုက်ရမှုရှိတယ်တော့တရုတ်အာဏာဆိုရင်အာရှနိုင်ငံကိုတိုက်ရမှုရှိတယ် US ဆိုရင်လည်းကိုရီးယားနဲ့မဟာမိတ်ဖြစ်လာဖို့အတွက်ကိုလမ်းနည်းနည်းကြာတော့တာပေါ့သူတို့ကပြည်သူတွေက Afghan မှာဖြစ်ခဲ့တဲ့ကိစ္စကိုကြည့်ပြီးတော့မပါဝင်စင်းတဲ့ဟာမျိုးရှိနိုင်တယ်အဲ့တော့နည်းနည်းတော့ကြာနိုင်တယ်လို့ယူဆရတယ်ဒါပေမဲ့မမှန်တတ်ပါလို့ရှင်အမှန်တမ်းပြောရရင
်
ဒါပေမဲ့ဘာပဲဖြစ်ဖြစ်ကိုကဒီ stamina ကိုကိုကကိုဆက်ပြီးထိန်းသွားရမယ်လို့အဓိကပန်းကိုလိုချင်တဲ့အရာကိုမပြောက်သွားဖို့ပဲကိုကဖြစ်စင်တာလေခုနကကိုပြောကိုစောမျိုးပြောလိုက်ပြောခဲ့တယ်လို့ပဲစနစ်ကိုဖျက်ဖို့ဖျက်ရမှာမဖြစ်စင်တော့ဘူးဒီ generation ပြည့်နောက်ဆက်မဖြစ်စင်တော့ဘူးဖြစ်တော့တယ်အဲ့အတွက်ပဲပေါ့ဟုတ်ကဲ့ရှင်
ကိုမျိုးစော်ဦးရောကျွန်တော်ခုနမေးတဲ့ဟလာဒီစနစ်ကိုကိုမျိုးစော်ဦးတို့မကြိုက်တဲ့စနစ်ကိုတိုက်တဲ့နေရာမှာဘလောက်ကြာနိုင်နေဆိုတော့မှန်းဆတွက်ချက်မှုမျိုးများရှိထားသလား
ဟုတ်ကဲ့စကားစားတော့ကျွန်တော်တို့ကဟိုဒီစနစ်ကိုမကြိုက်ဘူးလို့တည်ရပေါ့အဲတော့ဒီတော်လိုင်းမှာပါဝင်ပြီးတော့တိုက်ခဲ့ကြဒါပေမဲ့အခုတော်လိုင်းကြီးဟိုခဏလအတွေ့အကြုံမှာဖြတ်တန်းလာတဲ့ခါမှာကျွန်တော်တို့ကပိုလေးလာလို့တည်ပါတယ်ဒီတိုင်းတိုင်းညီညွတ်ဖို့ကအရေးကြီးကြောင
်း
ဒီတပြည်လုံးမှာရှိတဲ့လူတွေကတခိုင်းနဲ့တောလံမှုအရေးကြီးကြောင်းနောက်ပြီးတော့သူတို့ရဲ့ရက်ဆက်မှုကိုလည်းကျွန်တော်တို့နားလည်လာတယ်အဲ့ဒီခါမှာကျွန်တော်တို့ကဟိုဘလောက်ရဲ့ဘယ်ဝါရဲ့အချိန်ကာလတစ်ခုမဟုတ်ပဲနဲ့ဥပမာကကျွန်တော်တို့ဒီစစ်အစိုးရပြုတ်ကြသွားရင်ကျွန်တော်တို့ Federal ပြည်ထောင်စုပေါ်ပါဖို့အတွက်ကျွန်တော်တို့ညှိရနိုင်ရပြီးတော့တိုင်းတိုင်းတွေနဲ့ဟိုဒီ Federal ပြည်ထောင်စုပေါ်ပါအောင်အတူတကွကြိုးစားမယ်ကိစ္စတွေရှိတယ်သူတို့ဖြည့်ဆည်းခဲ့တယ်ဒီတိုင်းကြီးကိုပြန်လဲထူထောင်ရမှာရှိတယ
်
ကျွန်တော်လူတွေဆိုအခုဘလောက်အတိတ်တော့ကရောက်နေကြပြီအဲ့တော့ကျွန်တော်တို့ကဒီအချိန်ကာလတစ်ခုမပြောဘဲနဲ့ကျွန်တော်တို့ကြီးပန်းချက်ပန်းနေတာပထမတစ်ခုကဒီစစ်တပ်စနစ်ကိုဖျောက်ချဖို့နောက်တစ်ခုကျဖက်ဒရယ်ပြည်အောင်စုပေါ်ပေါက်လာဖို့နောက်တစ်ခုကျတိုင်းကြီးပြန်လဲထူထောင်ရေးလုပ်ငန်းတွေအတွက်ဆိုတာအခုဒီအချိန်ကာလဆိုတာကျွန်တော်တို့ကခံမှန်းလို့မရတဲ့ကိစ္စတစ်ခုပါပဲ
ဟုတ်ကဲ့ပါဟလာဘလောက်ပဲအချိန်ကြာသည်ဖြစ်စေ ကိုလူချင်းနဲ့မှန်းထားတဲ့ပန်းတွေကိုရောက်အောင်သွားဖို့အနည်းထံချထားကြတယ်လို့ကျွန်တော်အဲ့လိုပဲနားလည်မိပါတယ်။မရှိမင်းတို့ကိုမျိုးစော်ဦးတို့ရှောင်းနေကြတဲ့လန်ခီရှောင်းမြူတာရပြီးတော့လူချင်းနဲ့ပန်းတိုင်ကိုခတ်မြတ်မြန်ရောက်နိုင်ပါစေလို့ကျွန်တော်ဆုတောင်းပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့
ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတပ်အမတ်ကြီးအဖြစ်ဆက်ပြီးတော့အသိအမှတ်ပြုဖို့ကမ္ဘာတစ်ဝှမ်းမှာရှိတဲ့မြန်မာဒီမိုကရေစီရေလှုပ်ရှားတက်ကြွသူတွေကတောင်းဆိုလှုပ်ရှားနေကြတာနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညစကဝိုင်းအစီအစဉ်ကနေကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတင်ဆက်သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းတိုမီတာ30နဲ့50တင်တဲ့လိုင်းလာမီတာ190တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင
်။86ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုဒီကနေ့စတင်ကျင်းပမှာဖြစ်ပြီးအစီအစဉ်တွေထဲမှာ Credential Comedy လို့ခေါ်တဲ့ကုလသမဂ္ဂကိုယ်စားလှယ်စီစစ်လက်ခံရေးကောမဒီမှာပါမယ့်အဖွဲ့ဝင်နိုင်ငံတွေကိုခန့်ထားဖို့လဲပေါင်းပါပါတယ်။ဒီကောမဒီအနေနဲ့မြန်မာနဲ့တခြားနိုင်ငံတို့ရဲ့ကုလသမဂ္ဂကိုစားပြုမှုကိုဆွေးနွေးရွေးချယ်ပြီးတော့ထွေထွေညီလာခံကိုတင်ပြရမှာဖြစ်ပါတယ်။ကောမဒီမှာဖွဲ့ဝင်ကုနိုင်ငံပါဝင်ပြီးဥက္ကဋ္ဌအဖြစ်ဆွီဒင်နိုင်ငံကစောင့်ရမှာဖြစ်ပြီးတော့ဘူတန်၊ဘာဟားမားစ်၊ချီလီ၊တရုတ်၊ရုရှား၊ဆီယရာလီယွန်၊တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုတို့ကကောမဒီဝင်နိုင်ငံတွေဖြစ်ပါဝင်ကြမှာပါ။လက်ရှိမှာမြန်မာနိုင်ငံကိုစားပြုတံတမ်းကြီးဖြစ်ဦးကျော်မိုးထွန်းပဲဆက်ရှိနေပြီးစစ်ကောင်စီဘက်ကဝါရှင်တန်ဒီစီမှာရှိတဲ့စစ်တပ်မှူးဘုံမူကြီးအောင်သူရိန်ကိုကုလသမဂ္ဂဆိုင်ရာမြန်မာတံတမ်းကြီးဖြစ်အတိအမှတ်ပြုဖို့အမည်တင်သွင်းထားပါတယ်။မြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးလက်ရှိအထွေထွေညီလာခံအတွင်းမှာသုံးဖြတ်ချက်ထွက်လာမှာလားဆိုတာကတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်လို့ Credential Comedy ထဲမှာဆွေးနွေးမဲ့အစီအစဉ်ကိုနိုဝင်ဘာလအထိရွှေ့ဆိုင်းထားမယ်လားလားရှိတယ်လို့တန်တမန်တိုင်းဝါနဲ့တက်ကြွလှူရှားသူအဖွဲ့အစည်းတွေကသတင်းရင်းမြစ်တွေကိုကိုးကားပြီး Foreign Policy Magazine ရဲ့မနေ့က online သတင်းဆောင်မတို့မှာရေးထားပါတယ်။ပြည်တွင်းပြည်ပကနေဘေဘိုးကိုမှဒေါ်ဆန်းစုကြည်ကိုလာပြီးတော့တွေ့ဆုံခဲ့တာမျိုးမရှိဘူးလို့ဒေါ်ဆန်းစုကြည်ကပြောခဲ့တဲ့အကြောင်းသူ့ရဲ့ရှေ့နေတူက view ကိုပြောပါတယ်ဒီမတိုင်ခင်ကစစ်ကောင်စီတောင်းဝန်ရှိသူတချို့နဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေရှိခဲ့ပြီးကောလာဟလသတင်းလိုမျိုးထွက်ခဲ့ပေမဲ့သတင်းဌာနတွေအနေနဲ့အတည်ပြုချက်မရခဲ့ကြပါဘူးဒါပေမဲ့လည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ ASEAN ဘုံသဘောတူညီချက်၅ချက်မှာပတ်သက်သူတွေအားလုံးနဲ့တွေ့ဆုံဆွေးနွေးရေးဟာအချက်တစ်ချက်ဖြစ်ပါဝင်ပြီးအနောက်နိုင်ငံတွေကလည်း ASEAN အထူးကိုယ်စားလှယ်နဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးနိုင်ရေးကိုတောင်းဆိုခဲ့ကြပါတယ်KIO ခေါင်းဆောင်တွေကလည်းမြန်မာနိုင်ငံရဲ့တက်တနာတွေကိုနိုင်ငံရေးနည်းလမ်းအရတွေးဆဆွေးနွေးဖြေရှာဖို့ဩဂုတ်လကုန်ပိုင်းကပဲတိုက်တွန်းခဲ့ကြပါသေးတယ်။ဂျမအေးဝန်ကြီးဌာနကဒီကနေ့စက်တင်ဘာလ14ရက်နေ့ည7:00နာရီမှာထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီအတွင်းတက်ခွဲဆန်းသတ်မှုပေါင်း 24,122 ခုကိုစစ်ဆေးခဲ့တာမှာကိုဗစ်ရောဂါပိုးကူးစက်ထားသူ 2,421 ယောက်ရှိခဲ့ပြီးသေဆုံးသူက86ယောက်ရှိတယ်လို့ဖော်ပြထားပါတယ်။အခုဆိုရင်နေစဉ်တရားဝင်ထုတ်ပြန်ကြရသေဆုံးသူ100အောက်ရောက်ကြလာတာရဲ့တော်ရှိလာပါပြီ။ဂျမိုင်းလူသားတွေနဲ့ပြရိုက်တဲ့ကူညီသူတွေကတော့ကိုဗစ်တတိယလိုင်းတွင်အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။မြန်မာနိုင်ငံဟာရှေ့တော်အခြားဆယ်နိုင်ငံထဲမှာကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ရစက်ထမအများဆုံးနိုင်ငံဖြစ်ပေမဲ့သေဆုံးသူအရေအတွက်မှာတော့အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတွေပြီးရင်သတ္တုဒ္ဒအများဆုံးနိုင်ငံဖြစ်ပါတယ်။ဒီဥက္ကဋ္ဌရဲ့ဒုတိယမျိုးတစ်မျိုးမှာDelta မျိုးကွဲကိုဗစ်ရောဂါကူးစက်တာကိုကူးစက်မှုပိုများလာတာကိုတွေ့ရပြီးပါကစ္စတန်မှာတော့ကာကွယ်ဆေးမထိုးတဲ့သူတွေပေါ်ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။ဒီတော့တည်းမှာပဲအော်စတြေးလျနိုင်ငံရဲ့မြို့တော်ကင်မရာမှာဒုတိယလအဖြစ်အသွားအလာတွေဆက်ပြီးတော့ကန့်သတ်ထားပါတယ်။ကိုဗစ် -19 ကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးပြီးသူတွေကိုနောက်ထပ်ဖြည့်စွက်ကာကွယ်ဆေးထိုးပေးမယ်စဉ်းစားချက်ပေါ်ကာကွယ်ဆေးဆိုင်ရာနိုင်ငံတကာကြွမ်းကျင်သူတွေကကန့်ကွက်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ပြန်ပြီးတိုးလာနေတဲ့အမေရိကန်နဲ့တခြားနိုင်ငံတွေမှာပြေဆွက်ကာကွယ်ဆေးနောက်တလုံးထပ်ထိုးပေးဖို့ကြိုးပမ်းတာတွေရှိနေချိန်မှာပဲကျွမ်းကျင်သူတွေရဲ့ကန့်ကွက်ပြောဆိုချက်ထွက်လာတာပါခင်ဗျာ
။သတင်းအချင်းချက်ကိုကိုကျော်ကျော်သိန်းကကြေညာပေးသွားတာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လွှင့်ယူမှုကကိုဇော်ဝင်းလိုင်နဲ့အလိမ်မာတို့ဖြစ်ကြပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 ထိလိုင်းတိုမီတာ33 kHz 9830လိုင်းတိုမီတာ32 kHz 9390လိုင်းတိုမီတာ57 kHz 9885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာပါရှင်။တသရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြမ်းမာရှင်လန်းပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမနှောင်းပါ။